Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ26ရက်ကြာတာပတင်းနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းနိုမီတာ30 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားပေါင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုလှုပ်ဆောင်မှုအစီအစဉ်တစ်ခုကိုသမ္မတထရန့်အစိုးရကကြေညာလိုက်ပါတယ်။အကြံဖက်သမားတွေစစ်စင်ရေးနဲ့စစ်ဆေးရေးနဲ့ပတ်သက်လို့ပြောင်းလဲဆောင်ရွက်မဲ့ policy အသစ်တွေကိုသမ္မတထရန့်ကစဉ်းစားနေပါတယ်။မြန်မာနိုင်ငံအတွင်းပြည်ပခဖြစ်နေတဲ့ဒေသ3ခုကဒေတာကနေအတွက် WFP စာနာရိတ်ခါအဖွဲ့ကတဆင့်အမေရိကန်ဒေါ်လာ5သန်းကူညီဖို့စီစဉ်ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမန္တလေးချမ်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျာကောက်ပါပြီရှင်ဒီမနေ့သတင်းတွေအပြီးနားဆင်ကြမယ့်သတင်းလော်တွေထဲမှာတော့
The nation without borders is not a nation. Beginning today, the United States of America gets back
American ပြည်ထောင်စုသမ္မတဒေါ်နာထရန့်ပြောသွားတာဖြစ်ပါတယ်အပြည့်အစုံကိုနောက်ပိုင်းမှာကြားကြရမှာပါဒါအပြင်လူအများကြိုက်နိုင်ငံရေးသမားတွေတိုးလာတာကြောင့်ကမ္ဘာတဝန်းလူခွင့်ရေးနဲ့ဒီမိုကရေစီစင်တန်ဘိုးတွေအပေါ်ဘလို့စိုးရိမ်မှုတွေရှိလာတယ်ဆိုတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မန္တတာချန်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်နိုင်ငံအတွင်းတရားမဝင်ဝင်ရောက်လာရောက်နေထိုင်သူတွေကိုဟန်တားတဲ့တစ်ချိန်တည်းမှာပဲတိုင်းပြည်အတွင်းတရားမဝင်ဝင်ရောက်လာသူတွေကိုကာကွယ်ပေးထားပြီးသူတို့ဘသူတွေဖြစ်တယ်ဆိုတာကိုဗဟုအစိုးရကိုသတင်းပေးဖို့ညှင်းဆုံနေသူတွေကိုထိတ်တဲရင်ဆိုင်သွားမဲ့အဆိုပြုချက်အသစ်နှစ်ရပ်ကိုသမ္မတထရမ့်ကဗထုနေမှာပြတ်ထန်းလိုက်ပါတယ်။အမေရိကန်နေဆက်လုံခြုံရေးတာဝန်ယူရတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနမှာသူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲလှုပ်ဆောင်မဲ့အစီအစဉ်အသစ်တွေကိုချပြတဲ့အချိန်မှာပဲသမ္မတရဲ့အမိန့်ညင်ညာချက်နှစ်ခုကိုသမ္မတထရမ့်ကလက်မှတ်ရေးထိုးအတည်ပြုလိုက်တာဖြစ်ပါတယ်။တရားမဝင်ဝင်ရောက်လာသူတွေဟာအမေရိကန်လုံခြုံရေးကိုချင်းချောက်နေတယ်။အဲဒီလူတွေဟာအမေရိကန်နေရေးအလုပ်ကိုင်တွေကိုယူသွားကြတယ်ဆိုတဲ့မက်ဆေ့ချ်စီးရင်ကာလာအတွင်းသူပြောခဲ့တဲ့အချက်တွေကိုသမ္မတထရမ့်ကအကောင့်ထဲပို့ဆောင်နေတာလည်းဖြစ်ပါတယ်။သမ္မတထရမ့်ရဲ့မက်ဆေ့ချ်စီးရင်ပွဲတွေအတွင်းထောက်ခံသူပရိသတ်တွေက Build That Wall ဆိုတဲ့မက္ကဆီကိုနယ်ကမှာတတိုင်းဆောက်ဖို့ကြွေးကြော်ထောက်ခံခဲ့ကြတာဖြစ်ပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုထိန်းသိမ်းထားဖို့အတွက်မက္ကဆီကိုနယ်မှာအကျဉ်းစခန်းတည်ဆောက်ထိန်းသိမ်းထားမှာဖြစ်ပြီးအဲဒီလူတွေကိုသူတို့ရဲ့မူရင်းနိုင်ငံတွေကိုပြန်ပို့မှာဖြစ်ကြောင်းအင်ပီရိုပြောခွင့်ရရှောင်းစပိုက်ဆာကဗုဒ္ဓနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်သတင်းတောက်တွေကိုပြောပါတယ်။ဒါအပြင်တရားဝင်ဝင်ရောက်လာကြမဲ့ဒုက္ခတွေကိုလည်းလေးလအတွင်ဝင်ရောက်ခွင့်ဆိုင်ငံထားတာအပြင်အရှေ့လက်ပိုင်းဒေသ9နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်ရက်30တားမြစ်တာတွေလည်းဆက်လက်လှုပ်ဆောင်သွားမယ့်အစီအစဉ်ထဲမှာထည့်သွင်းထားပါတယ်
။အကြံဖက်သမားဖြစ်တန်တရားရှိသူတွေကိုအမေရိကန်ကစစ်ဆေးမေးမြန်းတဲ့ပုံစံနဲ့ပြည်ပမှာလျှို့ဝှက်အကျဉ်းစခန်းတွေပြန်ဖွင့်တင်ပြန်လည်သုံးသပ်ဖို့ရာသမ္မတဒေါ်နယ်ထရန့်ကအမိန့်ထုတ်ပြန်ဖို့ရည်ရွယ်နေတယ်ဆိုတဲ့ဥပဒေမူကြမ်းတရားနဲ့ပတ်သက်လို့ဗုဒ္ဓဟူးနေ့ကဝါရှင်တန်မှာရှုပ်ထွေးမှုတွေပေါ်ပေါက်ခဲ့ပါတယ်။ New York Times နဲ့ AP သတင်းဌာနတွေကတော့ဥပဒေမူကြမ်းမိတ္တူတွေကိုရရှိထားပြီးအစိုးရထိပ်ပိုင်းတာဝန်ရှိသူတွေကြားဖြန့်ဝေထားတယ်လို့လည်းဖော်ပြခဲ့ကြပါတယ်။အင်ဘူရောပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကတော့မူကြမ်းဟာအင်ဘူရောကမဟုတ်ဘူးလို့ညှင်းဆန်ခဲ့ပေမဲ့ဘဲကထွက်ပေါ်လာတဲ့ဥပဒေမူကြမ်းဖြစ်နိုင်တယ်လဲဆိုတာကိုတော့ဖြေရှင်းချက်မပေးခဲ့ပါဘူး။သမ္မတရဲ့အမိန့်နဲ့ထုတ်ပြန်မှာဖြစ်တယ်လို့ဆိုထားတဲ့ဥပဒေထဲမှာသမ္မတဟောင်းဘရက်အိုဘားမားရဲ့ရှစ်နှစ်ကြာသမ္မတတန်တွင်ပိတ်ပစ်ဖို့ကြိုးပမ်းခဲ့ပေမယ့်အောင်မြင်မှုမရခဲ့ပဲအကြံဖက်သမားအဖြစ်တန်တရားရှိသူ41ယောက်ကိုဆက်လက်ထိန်းသိမ်းထားတဲ့ကျူဘားနိုင်ငံဂွာဒါနာဘိုအကျဉ်းစခန်းကိုဆက်ဖွင့်သွားမယ့်အစီအစဉ်ပါဝင်တယ်လို့ဆိုပါတယ်။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ကဂွာဒါနာဘိုအကျဉ်းစခန်းမှာတန်တရားရှိသူတွေကိုစစ်ဆေးရမှာပြင်းထန်တဲ့နှီးတွေကိုသုံးတာဟာ IS စစ်သွေးကြွတွေလူစုဆောင်ရမှာအသုံးချစရာကိရိယာတစ်ခုဖြစ်နေတယ်လို့လည်းသမ္မတဟောင်းအိုဘားမားကပြောဆိုထားတာဖြစ်ပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာနောက်လာတဲ့မှာဂျပန်နဲ့တောင်ကိုရီးယားတို့ကိုသွားဖို့စီစဉ်ထားပြီးဒါဟာအမေရိကန်စစ်ဌာနချုပ်ပေတဂွန်အကြီးအကဲအဖြစ်ပထမဆုံးခီးစဉ်လည်းဖြစ်တယ်လို့ပေတဂွန်ပြောခွင့်ရပုဂ္ဂိုလ်ကဗိုလ်ထုနေမှာပြောဆိုပါတယ်။အခုခီးစဉ်ဟာဂျပန်နဲ့တောင်ကိုရီးယားတို့လိုရေရှည်လွတ်တွဲခဲ့ကြတဲ့မိတ်ဆွေတွေအပေါ်အမေရိကန်ရဲ့တန်တိထာခိုင်မာမှုကိုပြသဖို့ရည်ရွယ်ထားပြီးအမေရိကန်ဂျပန်တောင်ကိုရီးယားသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုကိုလည်းနောက်ထပ်တိုးမြှင့်သွားမယ်လို့ပေတဂွန်ပြောခွင့်ရ Jeff Davis ကပြောဆိုခဲ့ပါတယ်။ ဝန်ကြီးမက်ဒစ်ဟာဖေဖော်ဝါရီလ၁ရက်နေ့မှာတောင်ကိုရီးယားကိုတွားရောက်မှာဖြစ်ပြီးနှစ်ရက်အကြာမှာဂျပန်ကိုခီးဆက်မှာဖြစ်ပါတယ်။ယာရုခန့်အပ်ရေးအတီးပြုတ်ဖို့လွတ်တော်မှာကြားတာနေတဲ့အချိန်နဲ့ပင်နဂေါ်မှာတာဝန်ယူခဲ့တဲ့အစပိုင်းရက်တွေအတွင်းဝန်ကြီးမက်ဒစ်ဟာနိုင်ငံတကာမဟာမိတ်တွေနဲ့ဆက်ဆံရေးထိန်းထားဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ကတော့သူ့ရဲ့မက်ဆေ့ချ်စီရင်ရေးကာလအတွင်းစီရေးအကူအညီအတွက်ကုန်ကျစရိတ်တွေကိုပိုမပေးဘူးဆိုရင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုတ်သိမ်းသွားမယ်လို့ချင်းချောက်ခဲ့ပူပါတယ်
။ရုရှားရဲ့အကြီးဆုံးစိုက်ဘာလုံခြုံရေးကုမ္ပဏီကသူတို့ရဲ့ထိပ်တန်းမန်နေဂျာတဦးဒီဇင်ဘာလမှာဖမ်းဆီးခံခဲ့ရတယ်လို့အတည်ပြုပြောဆိုလိုက်ပါတယ်။ကုမ္ပဏီရဲ့ကွန်ပျူတာစုံစမ်းစစ်ဆေးဌာနအကြီးအကဲရူစလန်စထိုယာနော့ဖ်ဟာပြီးခဲ့တဲ့လကရုရှားရဲ့အဓိကလုံခြုံရေးအေဂျင်စီဖြစ်တဲ့FSB အစ်မအရာရှိတဦးနဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်တဲ့အကြောင်းခွန်မဆန့်သတင်းစာရဲ့ဗုဒ္ဓဟူးနေ့ကဖော်ပြချက်ကိုကုမ္ပဏီကအတည်ပြုခဲ့တာဖြစ်ပါတယ်ဖမ်းဆီးခံရသူ2ဦးစလုံးအနေနဲ့နိုင်ငံတော်တစ္ဆာဖောက်မှုဆွဲချက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းသတင်းစာကဖော်ပြပါတယ် Kaspersky ကုမ္ပဏီပြောခွင့်ရအမျိုးသမီး Maria Shirokova ကတော့ Stoyanov ဖမ်းဆီးခံရမှုဟာကုမ္ပဏီနဲ့ကုမ္ပဏီရဲ့လုပ်ငန်းတွေနဲ့ပတ်သက်မှုမရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဒီ Hillary Clinton အရေးနှိမ်အောင်လုပ်ပြီးတော့ Donald Trump အနိုင်ရအောင် Internet Hacker တွေနဲ့ရုရှားနိုင်ငံကနှောက်ယှက်ခဲ့တဲ့အကြောင်းဆွတ်ဆွဲခဲ့တာဖြစ်ပါတယ်။ရုရှားကတော့ဒီဆွတ်ဆွဲချက်တွေကိုငြင်းဆန်ထားပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 615နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကံတန်ကတဲ့နေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းပြည်ပခဖြစ်နေတဲ့ပြည်နယ်၃ခုကဒေသခံပြည်သူတွေအတွက် WFP ကမ္ဘာစစ်နိုင်ရေးခအဖွဲ့ကတစင်အမေရိကန်ပြည်ထောင်စုကနေဒေါ်လာ5,000ကူညီပေးသွားဖို့စီစဉ်နေပါတယ်စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ပြည်ခဲ့တဲ့နေ့တည်းပြည်ပခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တို့ကဒေသခံပြည်သူတွေဒုက္ခသည်တွေအတွက်အထောက်အပံ့တွေကူညီဆောင်ရွက်သွားဖို့အတွက်အမေရိကန်ပြည်ထောင်စုနိုင်ငံကဖွံ့ဖြိုးရေးအေဂျင်စီဖြစ်တဲ့ USAID ကနေပြီးတော့ကမ္ဘာစစ်နိုင်ရေးခအဖွဲ့ကိုအမေရိကန်ဒေါ်လာ5,000ထပ်ပြီးတိုးမြင့်ပေးအပ်သွားမှာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့အဆိုအရမြန်မာနိုင်ငံမှာလူပေါင်း4သိန်းနီးပါးဟာအစားအသောက်နဲ့အသက်မွေးဝမ်းကြောင်းအကူအညီတွေလိုအပ်နေတာလို့ဆိုပါတယ်လက်ရှိအချိန်မှာကချင်နဲ့ရှမ်းပြည်မြောက်ပိုင်းတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုက္ခသည်တွေပုံမတိုးပွားလာသလိုအကူအညီအထောက်အပံ့တွေလည်းလုံလောက်မှုမရှိဘူးလို့ကချင်ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အတွင်းရေးမှူးဦးခွန်ဆောင်ကဗီဒီယိုကိုပြောပါတယ်ကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နယ်မြေမှာရှိတဲ့ဒုက္ခသည်စခန်းတွေကိုနိုင်ငံတကာအကူအညီတွေရောက်ဖို့အတော်လေးခဲယဉ်တယ်လို့ဒေသခံတွေကပြောဆိုကြသလိုရခိုင်ပြည်နယ်ဘက်မှာလည်းပြည်ပခါတွေဖြစ်ပြီးတဲ့နောက်ပိုင်းချက်ချင်းဆိုသလိုအကူအညီအထောက်အပံ့တွေသွားဖို့အစိုးရကခွင့်မပြုခဲ့ပါဘူ
း2016ခုနှစ်တွင်ကမ္ဘာနိုင်ငံနဲ့ဒေတာပေါင်း186ခုရဲ့အကျင့်ပြတ်ချဆမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမှတ်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်136အဆင့်မှာသတ်မှတ်ခံထားရပါတယ်မြန်မာနိုင်ငံရဲ့ရမှတ်ဟာ2012ခုနှစ်ကတည်းကဆိုရင်73မှတ်ပိုများလာပြီးတော့မနစ်ကနဲ့နှိုင်းယှဉ်ရင်6မှတ်ပိုများလာတာဖြစ်ပါတယ်ဂျာမနီနိုင်ငံဘာလင်မြို့မှာခြေစိုက်တဲ့ Transparency International အဖွဲ့ကနေမနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာအခုလိုဖော်ပြခဲ့တာဖြစ်ပါတယ်အကျင့်ပြတ်ချဆမှုအများဆုံးနိုင်ငံကိုရမှတ်3%သတ်မှတ်ပြီးတော့အ ਨੇ ဆုံးနိုင်ငံကိုရမှတ်100ပေးပြီးတော့သတ်မှတ်ထားပါတယ်မြန်မာနိုင်ငံနဲ့အဆင့်တူတခြားနိုင်ငံ5နိုင်ငံရှိပြီးတော့ဂွါတီမာလာ၊ကာဂျစ်စတန်၊လက်ဘနွန်၊နိုင်ဂျီးရီးယားနဲ့ပပူအာနယူဂီနီနိုင်ငံတွေဖြစ်ကြပါတယ်အချင်းပြတ်ချဆားမှုအ ਨੇ ဆုံးနိုင်ငံတစ်ခုကဒိမတ်နဲ့နယူးဇီလန်တို့ဖြစ်ပြီးတော့အဲ့ဒီနောက်မှာဖင်လန်၊ဆွီဒင်၊ဆွစ်ဇာလန်၊နော်ဝေး၊စင်ကာပူ၊နယ်သာလန်၊ကနေဒါနဲ့ဂျာမနီနိုင်ငံတွေလိုက်ပါတယ်
ဒီပပုတ်ကုံရော့ကြတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပြီးဖြစ်တဲ့အာရှတိုက်ရဲ့စီးပွားရေးအခြေအနေဟာကြီးထွားလာနေတဲ့ကိုကျိုးစီးပွားကာဝေးဆိုင်ရာမူဝါဒတွေနဲ့ရင်ဆိုင်ရဖို့အလားအလာရှိနေပြီးအာရှတိုက်ရဲ့အဓိကစီးပွားနိုင်ငံတွေဖြစ်တဲ့ဗီယက်နမ်နဲ့မလေးရှားတို့မှာကြီးမားတဲ့စီးပွားရေးကိရရက်ခတ်မှုတွေဖြစ်ပေါ်နိုင်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။ဒီလိုနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ2018ခုနှစ်အတွင်း 6.5% ခန့်လုံးရှိမယ်လို့ခန့်မှန်းထားကြတဲ့အတွက်အရှိအာရှတိုက်ရဲ့စီးပွားရေးဟာတည်ငြိမ်မှုရှိမယ်လို့ကမ္ဘာစီးပွားရေးအလားအလာနဲ့2018ခုနှစ်အတွက်မျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂကမကြသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အာရှတိုက်ရဲ့ပြည်ပ ပို့ကုံကိုကုန်ပစ္စည်းတင်ပို့မှုနှုန်းဟာလည်းကမ္ဘာစီးပွားရေးရည်စည်းကြောင်းနဲ့အညီအာရုံနေအောင်မှာဖြစ်ပေမဲ့ပုဂ္ဂလိကနဲ့အစိုးရရင်းနှီးမြှုပ်နှံမှုတွေကြောင့်ပြည်တွင်းဝယ်ယူသုံးစွဲမှုနှုန်းဘလောက်ရှိမလဲဆိုတာကဒေတာရင်းဖွံ့ဖြိုးမှုကိုမောင်းနှင်ပေးမဲ့အဓိကတော့ချက်ဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။နိုင်ငံအများပြပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်အထူးသဖြင့်အမေရိကန်ဈေးကွက်ထဲဝင်ရောက်ရောင်းချကွင်းတွေဟာအာရှတိုက်စီးပွားရေးဖွံ့ဖြိုးမှုအတွက်တွန်းအားပေးနေတဲ့အချက်တွေဖြစ်ပါတယ်။
American Dow Jones အဆုရှယ်ယာညွန်ကိန်းတွေဟာဗုဒ္ဓဟူးနေ့အစောပိုင်းဈေးကွက်ထဲမှာပထမအဆုံးအကြိမ်ဖြစ်တဲ့2000ကျော်အထိမြင့်တက်သွားပါတယ်။ Dow Jones ဟာ American မှာထင်ရှားဆုံးအဆုရှယ်ယာဈေးကွက်ညွန်ကိန်းလည်းဖြစ်ပါတယ်။ S&P 500အညွန်ကိန်းဟာဆိုရင်လည်းစံချိန်တင်လောက်အောင်ဈေးတက်ခဲ့ပါတယ်။စီးပွားရေးကန်းတွေနဲ့အခွန်တွေ short ချဖို့ American သမ္မတသစ် Donald Trump ရဲ့ကတိတွေကြောင့်ယင်းနည်းမြောက်နှံသူတွေအားတက်လာတာလည်းဖြစ်ပုံရပါတယ
်။
နောက်ဆုံးရသတင်းတွေကိုကိုစောဝင်လိုက်တဲ့မန္တလေးချန်တို့ကြေညာပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြပေးပါမယ်။အမေရိကန်သမ္မတတည်းရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဋ္ဌာန်းချက်ဘယ်လိုရှိသလဲဆိုတာကိုအရင်ဆုံးတင်ပြပေးပါမယ်။သမ္မတဒေါ်နယ်ထရန့်လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဋ္ဌာန်းချက်အစ်စ်တွေဗုဒ္ဓဦးနဲ့ကထုတ်ပြန်လိုက်တာမှာမက္ကဆီကိုနယ်စပ်မှာတတိုင်းတည်ဆောက်မဲ့ကိစ္စအပါအဝင်အမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ပြုထားတဲ့ဒုက္ခသည်တွေကိုလက်တလောဆိုင်းငံ့တာနဲ့အရေးအတွက် short ချတာတွေလှုပ်ဆောင်မဲ့အစီအစဉ်တွေပါဝင်ပါတယ်။ဒုက္ခသည်ရေးဆောင်ရွက်သူတွေကတော့ဒါဟာဒုက္ခသည်တွေအတွက်အခက်တွေ့စေနိုင်တဲ့ပြဋ္ဌာန်းချက်မျိုးဖြစ်တယ်လို့ထောက်ပြကြပါရယ်ပြည်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ရှင
်လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုလှုပ်ဆောင်မဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်သမ္မတထရမ့်လက်မှတ်ရေးထိုးလိုက်တဲ့အမိန့်ကြေညာချက်နဲ့ပတ်သက်လို့ဖူထူးနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအင်ဗျူရောပြောခွင့်ရရှောင်းစပိုက်ဆာကအခုလိုရှင်းပြပါတယ
် The first order is the border security and immigration enforcement improvements it addresses long overdue border security issues and it's the first order of
သူပြောတာကတော့သမရအမိန့်ကတော့နေဆက်တဲ့လူဝင်မှုကြီးကြပ်ရေးအတွက်လုံခြုံရေးတိုးမြှင့်လှုပ်ဆောင်မဲ့အချက်ဖြစ်ပြီးကာလရှည်ကြာဖြစ်နေတဲ့နေဆက်လုံခြုံရေးပြဿနာကိုကင်တွယ်ဖြေရှင်းမှာဖြစ်တဲ့အကြောင်းပထမဆုံးအချက်ကတော့အမေရိကန်တောင်ပိုင်းနေဆက်မှာတတိုင်းကြီးတည်ဆောက်ဖို့ဖြစ်တဲ့အကြောင်းဒုတိယအမိန့်ကြေညာချက်ကတော့အမေရိကန်ပြည်တွင်းလုံခြုံရေးတိုးမြှင့်ဖို့ဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးဥပဒေတွေကိုပိုတိတိကျကျအရေးယူဆောင်ရွက်ဖို့ရှိပြီးဗဟုအစိုးရလက်အောက်မှာရှိတဲ့ဌာနတွေကဒီဥပဒေတွေကိုချွင်းချက်မရှိပြက်ပြက်သားသားလိုက်နာဆောင်ရွက်သွားကြရမှာဖြစ်ကြောင်းရှောင်းစပိုက်ဆာကပြောသွားတာဖြစ်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတည်ဆောက်မဲ့တတိုင်းအတွက်ကုန်ကြစည်ကိုတော့အစပိုင်းမှာအမေရိကန်နိုင်ငံကအခွန်ဖေးဆောင်သူတွေရဲ့ငွေတွေကိုသုံးစွဲသွားမှာဖြစ်ပေမဲ့နောက်ပိုင်းမှာမက္ကဆီကိုနိုင်ငံကတနည်းနည်းနဲ့ပြန်လည်ပေးဆပ်ရမယ်လို့သမ္မတထရမ့်ကပြောထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာအမိမြေလုံခြုံရေးဝန်ကြီးတစ်ဂျွန် F. ကယ်လီကိုဌာနနဲ့မိတ်ဆက်ပေးတဲ့အခမ်းအနားမှာနေဆက်လုံခြုံရေးနဲ့ပြည်တွင်းလုံခြုံရေးတို့အတွက်အရေးယူဆောင်ရွက်မှုရဲ့အကျိုးရလဒ်ကိုအခုလိုပြောကြားခဲ့ပါတယ
်။ A nation without borders is not a nation. Beginning today, the United States of America gets back control of its borders, gets back its borders.
နေနမိတ်မပိုင်ခြားထားတဲ့နိုင်ငံဟာနိုင်ငံရဲ့အင်္ဂါရက်နဲ့မညီပါဘူး။ဒါကြောင့်ဒီကနေ့အစလို့အမေရိကန်ပြည်ထောင်စုအနေနဲ့သူ့နယ်နိမိတ်ကိုပြန်လည်ထိန်းချုပ်မှဖြစ်ပြီးနိုင်ငံသားတွေလက်ထဲပြန်အမှဖြစ်ပါတယ်။ဒီကနေ့ကျွန်တော်လက်မှတ်ရေးထိုးခဲ့တဲ့သမရအမိတ်နှစ်ရက်ဟာလူအသက်ပေါင်း1000ချီကတည်းကမှဖြစ်သလိုအလုတ်ကိုင်းသိန်းနှန်းချီဖန်တီးပေးပြီးဒေါ်လာဘီလီယံပေါင်းများစွာလဲဝင်လာစီမှဖြစ်ပါတယ်။ဒီအမိတ်နှစ်ရက်ဟာကျွန်တော်တို့မဲဆွယ်လှုပ်ရှားစဉ်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးပေးခဲ့တဲ့ကတိတွေပဲဖြစ်ပါတယ
်။သမရထရမ့်အစိုးရအဆိုပြုလိုက်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေထဲမှာမက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်တာအမေရိကန်နိုင်ငံအတွင်းတရားမဝင်ဝင်ရောက်နေထိုင်သူတွေကိုအကာအကွယ်ပေးထားပြီးသူတို့ဘယ်သူတွေဖြစ်တယ်ဆိုတာကိုအစိုးရကိုထုတ်ဖော်ပြောဆိုဖို့ညှဉ်းဆန်သူတွေကိုထိတ်တန့်ရင်ဆိုင်သွားမယ်ဆိုတဲ့အချက်၂ရအပြင်တရားဝင်ဝင်ရောက်လာကြမဲ့ဒုက္ခသည်တွေကိုလေးလတာဝင်ရောက်ခွင့်ဆိုင်းငံ့ထားတာအပြင်အရှေ့လက်ပိုင်းဒေသခုနှစ်နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ရက်30တားမြစ်ထားတာတွေလည်းဆက်လက်လှုပ်ဆောင်သွားမယ့်အစီအစဉ်တွေထဲမှာထည့်သွင်းထားပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုကနှစ်စဉ်လက်ခံနေတဲ့ဒုက္ခသည်အရေးအတွက်တသိန်းကျော်ဝန်းကျင်ကနေ5000အထိ short ချသွားမယ့်အစီအစဉ်ကိုလည်းမကြာခင်ထုတ်ပြန်သွားဖို့ရှိတယ်လို့သိရပါတယ်။အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာအခြေစိုက်နေထိုင်ပြီးမြန်မာဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ဒေါက်တာရိုဒင်းငါကတော့သမ္မတထရန့်ရဲ့ policy အစ်စ်ဟာမြန်မာဒုက္ခသည်တွေအတွက်အလားလာကောင်းမဟုတ်ဘူးလို့သုံးသပ်ပါတယ်
။တော်တော်လေးကိုထိခိုက်ပြီးတော့အခက်အခဲကြုံသွားမယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ဒီ American အစိုးရရဲ့ policy အရလုံထုံးလုံနည်းအရတစ်နှစ်ကိုဘာနာရေးနှစ်တစ်နှစ်အတွက်ပဲ အမေရိကနိုင်ငံကိုဒုက္ခသည်တွေဝင်ခွင့်ပြုတာဖြစ်တယ်။ဒီ2016အောက်တိုဘာ1ရက်နေ့2019စက်တင်ဘာလအကုန်30ရက်နေ့အထိအမေရိကန်ဆိုရနေမြန်မာရီဖျူဂျီတွေကို14,000လက်ခံဖို့ဒါအိုဘားမားနေပြီးခဲ့တဲ့နှစ် 2016 စက်တင်ဘာလထဲမှာလက်မှတ်ထိုးပြီးသားဖြစ်တယ်။ဒါအခုအသက်ဝင်နေတယ်ပေါ့။အခုကျွန်တော်တို့သတင်းကြားရတဲ့အတိုင်းတအခုတမရအစ်စ်ပရက်ဆီဒန့်ထရမ့်မားနေ executive order ပေါ့နော်တမရရဲ့အမိတ်နဲ့လေးလ freeze ပေါ့နော် pick လိုက်တယ်ဆိုတဲ့အခါကျတော့ဒီဟာတွေအားလုံးပထမဆင့်တော့လေးလတော့ဒါဝင်လာလို့မရတော့ဘူးပမာပြီးအဲဒုက္ခတဲ့တွေထိုင်းမြန်မာနယ်စပ်မလေးရှားအိန္ဒိယပေါ့နော်အစရှိသဖြင့်နောက်အဲ့ဒီလေးလကျော်ပြီးရင်လဲတမရအိုဘားမားလက်ထက်ကခွင့်ပြုထားတဲ့14,000ကိုအများကြီး short ချနိုင်သေးတယ်နော် link ချက်တော့အာပိတ်ထားလို့မရတော့ဘူးနဲ့ကျူရဲလို့ကျွန်တော်မြင်တယ
်2016ခုနှစ်တုန်းကတော့အမေရိကန်ပြည်ထောင်စုကဒုက္ခသည် 15,000 လောက်လက်ခံခဲ့တာမှာအဲ့ဒီအထက်မှာမြန်မာနိုင်ငံကဒုက္ခသည် 12,000 ခန့်လဲပါဝင်ပါတယ်ခင်ဗျာ
ကိုစုံဝင်လိုက်တင်ပြခဲ့တာပါရှင်အခုတော့လူအများကြိုက်နိုင်ငံရေးသမားတွေများလာတာဟာလူခွင့်ရင်တန်ဖိုးအတွက်စိုးရိမ်မှုတွေဘလို့ရှိတယ်လဲဆိုတာကိုတင်ပြပေးပါမယ်ကဘာတဝမ်းမှာလူအများကြိုက်နိုင်ငံရေးသမားတွေများလာတာဟာလူအခွင့်အရေးနဲ့ဒီမိုကရေစီစံတန်ဖိုးတွေဆုတ်ယုတ်သွားနိုင်ပွဲရှိတယ်လို့ညွှန်ပြမြို့ခြေဆိုင်လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အကြီးအကဲကသတိပေးပြောကြားလိုက်ပါတယ်ဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာစလိုင်းရဲ့သတင်းပေးပို့ချက်ပေါ်အခြေခံပြီးတော့ဆက်လက်တင်ပြပေးပါမယ်ရှင်ပြည်သူအကျိုးသက်ပို့ပြီးပြည်သူလူထုကိုကိုစားပြုဆောင်ရွက်ပေးနေတယ်လို့ကိုကိုကိုပြောနေကြတဲ့လူအများကြိုက်ခေါင်းဆောင်တွေဟာအကာအကွယ်မဲ့နေတဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုနင်းချေပြစ်နိုင်တယ်လို့ HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Ross ကပြောပါတယ်ဒီလူအများကြိုက်နိုင်ငံရေးသမားတွေဟာလူနည်းစုတွေရဲ့အခွင့်အရေးတွေဆုတ်ယုတ်အောင်လှုပ်လာပြီးဆိုရင်လူများစုတွေရဲ့အခွင့်အရေးကိုလည်းမတည်မငြိမ်ဖြစ်စေတယ်လို့ Ross ကတတိပေးပြောဆိုပါတယ်ကဘာပေါ်မှာလူအများကြိုက်ဝါရတိုးမြင့်လာတာဟာလူအခွင့်ရေးစံတန်ဖိုးတွေပေါ်ကဘာတဝမ်းရဲ့တာဝန်ယူမှုတွေကိုအားနည်းသွားမှာကိုလည်းသူစိုးရိမ်တယ်လို့ Kenneth Ross ကပြောပါတယ်။ဒါဟာကုလသမဂ္ဂနဲ့လူအခွင့်ရေးပြည်ညင်စာတန်းကိုအခြေခံရေးဆွဲထားတဲ့မန်တန်တွေကိုလည်းတဖြည်းဖြည်းဆော့ယုတ်စေမှာဖြစ်တယ်လို့သူကဆိုပါတယ
်။ I'm very concerned that we will lose the US voice as a
ကဘာတဝမ်းကလူအခွင့်အရေးကာကွယ်တဲ့နေရာမှာအမေရိကန်ရဲ့ထောက်ခံအားပေးမှုတွေဆုံးရှုံးသွားရမှာကိုလွန်စွာစိုးရိမ်မကင်းဖြစ်ရပါတယ်အခုချိန်ထိတည်တည်ချာချာမသိရသေးသလိုပြောဖို့လဲစောပါသေးတယ်ဒါပေမဲ့လည်းလူအခွင့်အရေးကိစ္စအပေါ်စိတ်ဝင်စားမှုလုံးဝမပြတဲ့လူကိုနိုင်ငံခြားရေးဝန်ကြီးခန့်တာနဲ့အမျိုးသားတွေကိုပို့ထောက်ခံတယ်ဆိုတော့ထရမ့်ရဲ့ထုတ်ဖော်ပြောဆိုမှုတွေကိုကြည့်မယ်ဆိုရင်တော့အလွန်အမင်းစိုးရိမ်စရာရှိပါတယ်
နိုင်ငံအများပြားကခင့်မိတဲ့လူမှုအတိုင်းဝိုင်းပေါ်အမေရိကန်ပြည်ထောင်စုရဲ့ပြောဆိုထောက်ခံမှုကအရေးပါကြောင်းဒါပေမဲ့လည်းထရမ့်အစိုးရတက်လာတာကိုအခွင့်အရေးတရားအဖြစ်အသုံးချပြီးတော့အစိုးရအတော်များများကအတိုက်အခံတွေပေါ်ဖြိုခွင်းမှာကိုစိုးရိမ်တယ်လို့ Ross ကပြောပါတယ်။လူအခွင့်အရေးတန်ဖိုးတွေကိုမြင့်တင်ပေးတဲ့ဦးဆောင်မှုနေရာမှာအမေရိကန်ပြည်ထောင်စုကိုထက်တွေ့လို့မရတော့ဘဲတခြားနိုင်ငံတွေကဝင်ရောက်တာဝန်ယူရမယ်လို့လည်းသူကဆိုပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒမှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေအပါအဝင်မြန်မာနိုင်ငံရဲ့လူအခွင့်အရေးဆိုင်ရာကိစ္စရတွေပေါ်မှာလည်းပါဝင်ကူညီပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံအတွင်ကူးပြောင်းရေးအတွက်စီးပွားရေးဒဏ်ခပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။အခုအခါမြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရတက်လာပြီးဆိုပေမဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဆက်လက်ဖြစ်ပွားနေသေးတယ်လို့အရေးကြီးတဲ့ဝန်ကြီးဌာနတွေဖြစ်တဲ့ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်လုံခြုံရေးတွေမှာစစ်တပ်ရဲ့အောက်မှာပဲရှိနေသေးတာကြောင့်လူအခွင့်အရေးချိုးဖောက်မှုတွေရှိနေစေဖြစ်ပါတယ်။ဒါကြောင့်သမ္မတထရမ့်အစိုးရလက်ထက်လူအခွင့်အရေးပေါ်ဦးစားပေးမှုညော့နယ်လာတာဟာစိုးရိမ်စရာဖြစ်တယ်လို့ HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုပြောပါတယ်။
We have a lot of concerns. First, Trump has never spoken out in favor of human rights and he's appointed the president of ExxonMobil.
ကျွန်တော်အနေနဲ့စိုးရိမ်မကင်းဖြစ်မှုတွေကအများကြီးရှိပါတယ်။ Trump အနေနဲ့လူခွေင်းနဲ့ပတ်သက်လို့ထုတ်ဖော်ပြောတာမရှိခဲ့ပါဘူး။ဒါအပြင်လူခွေင်းနဲ့ပတ်သက်လို့စိတ်နှမဲမကောင်းလှတဲ့ ExxonMobil အကြီးအကဲဟောင်းကိုလည်းသူကနိုင်ငံသားရဲ့ဝန်ကြီးအဖြစ်အမည်တင်သွင်းခဲ့ပါတယ်။ဒါအပြင်အမေရိကန်ရဲ့နိုင်ငံသားရဲ့ policy မှာလူခွေင်းကိုဦးစားပေးမလားထဲသွင်းမှလားဆိုတာကျွန်တော်မပြောနိုင်ပါဘူးမွတ်စလင်အစွန်ရောက်တွေကိုနှိမ်နှင်းဖို့ထရမ့်ရဲ့အပြောအဆိုတွေဟာမြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေအပေါ်ဗုဒ္ဓဘာသာအစွန်ရောက်တွေကပုံမှန်နှိမ့်ကွက်လာမှာကိုကျွန်တော်စိုးရိမ်ပါတယ်
အ မေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ဟာမြန်မာနိုင်ငံအကြောင်းကိုသိမ့်မသိသလိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထက်သွင်းစဉ်းစားမှာမဟုတ်ဘူးလို့လည်း Brett Adams ကပြောပါတယ
်။ We're not sure. The thing is Donald Trump probably doesn't even know where Burma is. So the question will be what does the State Department do? And will the State Department have professionals? Will they have continued to have professional ambassadors like the current one they have? Who's very good.
Donald Trump ကမြန်မာနိုင်ငံဘယ်မှာရှိရဆိုတာတော့သိရှိမှသိမှာပါ။ဒါကြောင့်နိုင်ငံရဲ့ဝန်ကြီးဌာနကဘယ်လိုလှုပ်ဆောင်မလဲ။တော်တယ်လို့ဆိုရမယ်လက်ရှိသံမကြီးကိုပဲဆက်ခံထားမလား။ဒါမှမဟုတ်နိုင်ငံရေးအရာလူစစ်ကိုခံမလား။ဝါရှင်တန်ကနေတရုတ်ကိုဆန့်ကျင်မှုအတွက်ဗျူဟာချမှတ်တဲ့နေရာမှာမြန်မာကိုထည့်သွင်းဖို့ညွှန်ကြားချက်တွေပေးမလား။ဒါတွေကိုတအားမပြောနိုင်သေးပါဘူး
။သမ္မတ Trump ခန့်အပ်ထားတဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာမြန်မာနိုင်ငံအကြောင်းကိုသိမ့်မသိပါဘူးမြန်မာနိုင်ငံပြည်ပခဖြစ်နေတဲ့နေရာ၃ခုမှာရှိတဲ့ဒေသခံပြည်သူတွေကိုအထောက်ကူပေးနေတဲ့ WFP စာနာရိတ်ခါအဖွဲ့ကနေတဆင့် American ပြည်ထောင်စုကဒေါ်လာ5သန်းဘူးရှိတဲ့အကူအညီတွေကိုပေးသွားဖို့ရှိနေပေမဲ့လူအခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကတော့စိုးရိမ်မကင်းဖြစ်နေရသေးပဲလို့လူအခွင့်ရေးအဖွဲ့တွေကပြောပါတယ်ရှင်အခုဆက်လက်ပြီးတော့2016ခုနှစ်အတွင်းအကျင့်ပြတ်ချဆမှုစင်ခန်းစာမှာမြန်မာကဘယ်အဆင့်မှာရှိနေတယ်လဲဆိုတာကိုကြည့်ကြရအောင်ပါဂျာမနီနိုင်ငံအခြေစိုက် Transparency International အဖွဲ့ကထုတ်ပြန်တဲ့2016ခုနှစ်အတွင်းအကျင့်ပြတ်ချဆမှုအခြေအနေဆိုင်ရာစင်ခန်းစာထဲမှာမြန်မာနိုင်ငံကိုအရင်နှစ်ကထက်6မှတ်ပိုးပြီးအဆင့်တိုးသတ်မှတ်ပေးထားပါတယ်အနော်တီဦးဆောင်တဲ့အစိုးရသက်လက်ထက်မြန်မာနိုင်ငံမှာအကျင့်ပြတ်ချဆမှုကျဆင်းမှုတွေဘလောက်ထိကျဆင်းလာတာရှိတယ်လဲပြီးတော့ဒီအကျင့်ပြတ်ချဆမှုတွေရော့နေအောင်အစိုးရဘက်ကဘာတွေလှုပ်ဆောင်နေတယ်လဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပေးပါပါရှင
်မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံပေါင်း196နိုင်ငံရဲ့2016ခုနှစ်အတွင်းအကျင့်ပြတ်ချဆမှုအခြေအနေတွေနဲ့ပတ်သက်လို့ဂျာမနီနိုင်ငံဘာလင်မြို့အခြေစိုက် Transparency International အဖွဲ့ကဒီကနေ့အစည်းအဝေးထုတ်ပြန်ရမှာမြန်မာနိုင်ငံကိုအရင်နှစ်ကထက်အဆင့်တိုးသတ်မှတ်ပေးထားတာပါမြန်မာနိုင်ငံကိုရမှန်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်တော့136အဆင့်မှာသတ်မှတ်ထားပါတယ်။ဒါဟာအရင်နှစ်ကထက်6မှတ်ပိုပြီးတော့တိုးလာခဲ့တာဖြစ်ပြီးတော့အကျင့်ပြတ်ချဆမှုအခြေအနေမဆိုတလောက်ရော့ပေါ်သွားတဲ့သဘောကိုဖော်ပြတာပါ။ဒီအစည်းအဝေးစာထဲမှာဖော်ပြထားသလိုလက်တွေ့အပြင်မှာရောအကျင့်ပြတ်ချဆမှုတွေတကယ်ပဲကျဆင်းသွားတယ်လို့ပြောနိုင်ပါပြီလား။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းရေးမှူးဦးမေခင်ကတော့အခုလိုပြောပါတယ
်။ဒီကကြဆင်းသွားတယ်လို့ပြောလို့မရသေးဘူးကြ။ဒါပေမဲ့ပြောင်းလဲတွေရောအနည်းငယ်များရှိလာလာတော့မှန်ပါတယ်။ဆိုတော့နော်တချို့နေရာတွေမှာအကောက်ခလုံးနေရာမျိုးမှာအလိုလျောက်အလက်ထရောနစ်စနစ်နဲ့အကောက်ကိုရှင်းလင်းလာတာမျိုးကြောင့်ထိတွေ့ရတာနေပြီးတော့ကြဆင်းသွားမျိုးနော်။နောက်ပြီးတော့အရင်ကပုံစံမျိုးလည်းတချို့နေရာဒီမှာတိတ်ကြလောက်မလုံရဲကြတာဒီသူမလုံချင်ကြတာဒီလေရှိတယ်ရှိတော့ပြောင်းလဲတာရှိနေတာလည်းမှန်တယ
်အချစ်ပြချစားမှုတွေရော့ကြအောင် NLD အစိုးရဘက်ကဘာတွေလှုပ်ဆောင်နေတာရှိပါလဲအပြောင်းလဲဖြစ်ဖို့ဘယ်လိုစိန်ခေါ်မှုတွေရောရှိနေပါလဲ
ဟိုနံပါတ်တကတော့ခေါင်းကမိုးနေအောင်ကြိုးစားတာပေါ့နော်နောက်ပြီးတော့ဒါရေဆိုးရတော့လည်းစလုပ်ခဲ့တယ်သူလည်းလှုပ်လာတာရှိဆက်လုပ်နေတာရှိတယ်ဒါပေမဲ့လောကလောက်အောင်ရှိဖို့လည်းမရဘူးအချင်းတစ်ခုဆောင်းအောင်ဒီတဲ့ပုံလေးမျိုးဒီတဲ့လောလောပြောနိုင်မှုအဲတော့ချုပ်ပြောလို့ရှိရင်အများအားပေါ့နော်ဝန်ထမ်းတွေပါဝင်ပြည်သူအားလုံးရဲ့အားနဲ့ကြောက်ရွံ့နိုင်မှုကလိုတယ်။နောက်တစ်ခါကအဲ့ဒီလိုဟာမျိုးအတွက်လိုအပ်တဲ့ပတ်ဝန်းကျင်အခွင့်အရေးကလည်းလိုတယ
်။အဲ့ဒီအစိုးရတဲ့တက်လာခြင်းကစလို့အချစ်ပြတ်ချစားမှုတွေရော့ကြအောင်မူဝါဒချမှတ်လှုပ်ဆောင်နေတာထင်ရှားတယ်လို့တိုးတက်လာတဲ့အခြေအနေတွေကိုမြင်ရတာရှိတယ်လို့စီးပွားရေးပညာရှင်တဦးဖြစ်တဲ့ခမောင်ညိုဘောကပေရာကလည်းသုံးသပ်ပါတယ်။
ကျိုးစားတာတော့ပေါ့နော်ဒါကတော့မူဝါဒတစ်ခုအနေနဲ့ကိုဒီလက်ရှိအစိုးရတက်လာတဲ့အချိန်ကစပြီးမူဝါဒတစ်ခုအနေနဲ့တော့အကျင့်ပြစ်ချစားမှုကိုတိုက်ဖြစ်တယ်ပေါ့နော်ကျိုးစားပြီးတော့အကောင့်ထဲပေါ်လာတွေ့ရတယ်အဲ့တော့အတိတိတာပါလေဒီအကျင့်ပြစ်ချစားမှုတွေရော့တယ်လို့ဆိုနိုင်ပါတယ်ဥပမာပေါ့နော်ဥပမာဆိုရင်ဟိုတုန်းကဆင်လာတစ်ခုလိုဖြစ်မှာပေါ့လေမဌာနဆိုင်ရာတစ်ခုပေါ့ဟိုမလုတ်ပိုင်ငွေရှိတဲ့ဌာနဆိုင်ရာလေးပါလေဆိုရင်ရိုးရိုးတန်တန်လုတ်လို့မရဘူးဆိုတဲ့သဘောမျိုးပေါ့လေဟိုတစ်ခုပြီးမှလုတ်တယ်ဆိုတဲ့သဘောမျိုးပေါ့လေဒါပေမဲ့ခုဟာကတော့အဲ့ဒါလိုဆင်လာမျိုးကတော်တော်လေးကိုကျော်ပါသွားတာပေါ့နော်ဒီသဘောကျော်ပါသွားတယ်လို့ဆိုနိုင်ပါတယ
်ကမ္ဘာတဝန်းအချစ်ပြတ်ချစားမှုတွေနဲ့ပတ်သက်လို့အစိုးဆုံးနိုင်ငံတွေကိုရမဲ့အုံညာကနေစသတ်မှတ်ပြီးတော့ချစားမှုအနည်းဆုံးနိုင်ငံကိုတော့ရမဲ့တရားသတ်မှတ်တာပါ ဒီနေ့ Transparency International အဖွဲ့ကထုတ်ပြန်တဲ့အစင်ကစားထဲမှာမြန်မာနိုင်ငံနဲ့အဆင့်တူတခြားနိုင်ငံ၅နိုင်ငံရှိပြီးအဲ့ဒီနိုင်ငံတွေကတော့ Guatemala, Kyrgyzstan, Lebanon, Nigeria နဲ့ Papua New Guinea နိုင်ငံတွေဖြစ်ပါတယ်အချင်းပြချစားမှုအ ਨੇ စုံနိုင်ငံနှစ်ခုကတော့ဒိန်းမတ်နဲ့နယူးဇီလန်နိုင်ငံတို့ဖြစ်ပြီးအချင်းပြချစားမှုအစိုးဆုံးနိုင်ငံ၃နိုင်ငံအဖြစ်နဲ့ကတော့ဆိုမာလီယာတောင်ဆူဒန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုဖော်ပြထားပါတယ်ရှင်
။မကင်မြထွေးပါရှင်။အခုတော့မြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးကိစ္စရပ်ဘက်ကိုကြည့်ကြရအောင်ပါ။ပြည်တွင်းငြိမ်းချမ်းရေးအတွက်အကြတဲ့တချို့ရင်ဆိုင်ရတဲ့ဆိုပေမဲ့လည်းမြန်မာအစိုးရရဲ့27ရာစုပင်လုံးကြီးလာခံဟာမျောလင့်နိုင်မဲ့အခွင့်အလမ်းကောင်းရှိနေစေဖြစ်တဲ့အကြောင်းငြိမ်းချမ်းရေးကော်မရှင်အကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကပြောဆိုပါတယ်။ဦးအောင်ကြည်ကို VOA မြန်မာပိုင်းအစီအစဉ်ကဒေါက်ခင်ဆိုဝင်းတက်ဆုံမြန်မာထားတာကိုနားဆင်နိုင်ပါပြီရှင်
။အခုဆိုလို့ရှိရင်ရှမ်းမြောက်ပိုင်းမှာဖြစ်နေတဲ့ဒီသူတို့ရဲ့ဒီ Northern Alliance လို့ခေါ်တဲ့ဒီမြောက်ပိုင်းကလက်နက်ကိုင်၄ဘွဲ့ပေါ့လေ။အဲ့လက်နက်ကိုင်၄ဘွဲ့ဒီတိုက်ပွဲတွေကလည်းအချိန်မသေးသေးဘူး။ဒါအပြင်ကချင်ပြည်နယ်မှာလည်းထပ်ပြီးတိုက်ပွဲတွေထပ်ဖြစ်နေပါတယ်။အဲ့တော့တပ်မတော်ရဲ့သဘောထားပေါ့လေ။ဟိုဘလို့များစမ်းစစ်လို့ရလဲမသိဘူးရှင်။ဒီတိုင်းရင်းသားတွေဘက်ကပဲတရားလွန်နေသလား။ဒါမှမဟုတ်လို့ရှင်တပ်မတော်ကပဲစစ်မတိုက်ရရင်မနေနိုင်လို့တိုက်နေတာလားဆိုပြီးတော့မိကုန်းတွေထုတ်နေကြတာပေါ့နော်။အဲ့တော့ဒီငင်းညာရေးဖြစ်စဉ်မှာအကြံပေးပေါ့ပုံကိုတယောက်အနေနဲ့ဒီအခြေအနေလေးကိုများဘလို့သုံးသပ်လို့ရပါလဲရှင်။
ကျွန်တော်တို့ငင်းညာရေးလုပ်ငန်းစဉ်ဆိုတာကျတော့မဟာဗျူဟာစဉ်းစားတာဖြစ်တယ်။မဟာဗျူဟာစဉ်းစားတာဖြစ်တော့ရေရှည်အကျိုးကိုကျွန်တော်တို့ကကြည့်တယ်။အားလုံးနဲ့သက်ဆိုင်တဲ့အကျိုးကျေးဇူးကိုကြည့်တာပေါ့။နေရာလေးတစ်ခုကိုကျွန်တော်တို့ကကြည့်တာမဟုတ်ဘူး။အဲ့တော့အဲ့လိုအနေထားမှာတော့တစ်ဖက်နဲ့တစ်ဖက်ကတော့အယူဆလေးတွေနည်းနည်းကွဲပြားခြားနားတာပါပဲ။ဒါကလွယ်လို့ငင်းညာရေးကိုမလိုလားတဲ့သဘောဟုတ်လားငင်းညာကိုအနောက်ရှက်ပြီးတဲ့သဘောလို့တော့ကျွန်တော်မထင်ပါဘူး
။ဟုတ်ကဲ့ပါ။ဒေါက်ဆာစုကြည်အနေနဲ့ကတော့အနေနဲ့ပေါ့လေဒီတက်မတော်ဘိုင်းကိုပေါ့နော်ဒီကာကွယ်ရေးဦးစီးချုပ်တို့ဘိုင်းကိုဒီလိုမျိုးစစ်ပွဲတွေရပ်သွားအောင်ဒီတိုင်းသားတွေဘက်ကိုရောပေါ့သူ့အနေနဲ့ဟိုဂျားဝင်ပြီးတော့ညှိနှိုင်းဆက်ဆက်ဖို့အလားအလာရောရှိပါလားရှင
်။ဩတကယ်တကယ်ကျတော့ငင်းငင်းရေးလုပ်ငန်းစဉ်ဆိုတာကဟိုအစိုးရကြီးပဲလုပ်ရတာမဟုတ်ပါဘူး။ဟိုအစိုးရအဆက်ဆက်လုပ်သွားမှာလေရခိုင်တော်ဦးသိန်းစိန်ဆိုတာကလည်းသူအများကြီးလုပ်ခဲ့တာပဲလေ။အော်ဆန်းကြီးဆိုကလားဆက်လုပ်တယ်။နောက်အစိုးရလေးတက်လာတယ်ဒါဆက်လုပ်ရမှာပဲ။အလားတူပဲတက်မတော်မှာလည်းဒီတိုင်းပဲဆက်လုပ်ရမှာပဲ။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းဒါဆက်လုပ်ကြရမှာပဲ။ဘာလို့ဆိုငင်းငယ်လုပ်ငန်းတွေဆိုတော့ဟိုတန်ပေါ့ ownership ကပြည်သူပဲလေ။ပြည်သူတွေပိုင်ဆိုင်တာဒီငင်းငယ်ဟိုတိဆောက်တယ်ဆိုတော့ပြည်သူတွေကတိဆောက်တာဖြစ်ပါတယ်။အဲ့တော့ပြည်သူတွေရဲ့အားပေါ်မှာတည်ပါတယ်။ပြည်သူတွေရဲ့လူလားချက်ပေါ်မှာတည်ပါတယ်။ပြည်သူရဲ့လူလားချက်ရှိတယ်ပြည်သူက down ဆိုတယ်ဆိုလို့ရှိရင်တော့ဟိုအဲ့တောင်းဆိုချက်အတိုင်းပေါ့နော်ဆက်လုပ်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတာပါ
ဟုတ်ကဲ့ပါဒီ27ရာစုပင်လုံးညီလာခံဟိုကျင့်ပါတော့မှာပေါ့နော်အဲ့တော့အဲ့ဒီ27ရာစုပင်လုံးညီလာခံရဲ့ outcome ပေါ့ဒီဖြစ်လာမဲ့ဒီ result ပေါ့အဖြေရလက်ကဟိုဘယ်လိုများခံမှန်းလို့ရပါလဲရှင်
မျော်လင့်နိုင်ပါတယ်ဟိုကျွန်တော်တို့ကအကြက်တဲဆိုတဲ့ဥစ္စာကျွန်တော်တို့ဟိုနိုင်စင်လည်းပြောသွားတာပဲလေကျွန်တော်တို့အားလုံးလည်းသိပြီးသားပါပဲအကြက်တဲဆိုတာတစ်ဖက်ကချင်းကြောက်မှုဖြစ်တယ်လို့တစ်ဖက်ကလည်းအခွင့်အလမ်းဖြစ်ပါတယ်အဲ့တော့အခုချိန်မှာကျွန်တော်တို့ငင်းငိုင်းလုပ်ငန်းစဉ်ဟာအကြတဲ့တစုံတစ်ခုနဲ့တွေ့နေရတယ်လို့ပြောတော့လဲပဲကျွန်တော်တို့ရရှိနိုင်တဲ့အခွင့်အရေးမဆုံးရှုံးသေးပါဘူးကျွန်တော်တို့အများကြီးမျှော်လင့်နိုင်ပါတယ်အ ਨੇ ဆုံးတော့ဖြစ်ရင်ကျွန်တော်တို့ပြီးခဲ့တဲ့ညီလာခံတွေကတိုင်းရင်းသားကောင်းဆောင်ကြီးတွေပြောသွားရတဲ့ဥစ္စာတွေရှိတယ်လေအဲ့ဒီမှာကျွန်တော်တို့အားလုံးပေါင်းစာဆောင်80နဲ့200လောက်ရှိတာပေါ့အဲ့ဒါတွေကိုပြန်ပြီးတော့စဉ်းစားလေ့လာသုံးသပ်လိုက်မယ်ဆိုရင်သဘောထားတူညီတဲ့အချက်အလွန်အရေးကြီးတဲ့အချက်တွေကိုတို့သဘောထားတူထားကြတာအဲ့ဒီ main ကိုနေတယ်မှာသတိထားမိပါလိမ့်မယ်ရှိပါတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကအခုအမျိုးသားအဆင့်ဟိုအစည်းအဝေးတွေလုပ်နေကြပြီလေအမျိုးသားအဆင့်အစည်းအဝေးတွေရဲ့ outcome ကတော့တော်တော်လေးကောင်းပါတယ်ဟိုသူတို့ဆွေးနွေးကြတာလေးပြောတော့ဟိုအပြုတဘောတော်တော်လေးဆံပါတယ်နောက်အမျိုးသားအဆင့်အစည်းအဝေးဆိုတာတကယ်ကျတော့ဟိုအောက်ခြေကတက်လာတဲ့ဟိုသတင်းချက်လက်တွေပေါ့နော်ခဏဦးကျွန်တော်ဖတ်ကြည့်တော့ NCA မှာဒီမျိုးသက်အဆင့်စီနေဘွဲတွေနဲ့ဒီထိပ်ပန်းဆွေးနွေးဘွဲတွေနဲ့ချိတ်ထားတာတွေ့တော့ကျွန်တော်စိတ်ထဲမှာနည်းနည်းစိတ်ပူမိတယ်။အော်ဒါ track 2နဲ့ track 1နဲ့များသွားပြီးတော့ဟို line ပူနေပြီလား။အဒါဆိုရင်တိတ်ခက်ခဲတော့မှာပဲလို့ကျွန်တော်ထင်ခဲ့တယ်။ဒါပေမဲ့တကယ်ကျတော့မဟုတ်ဘူး။အခုအောက်ခြေရတက်လာတဲ့ဥစ္စာလေးတွေကလည်းတော်တော်လေးကိုကျွန်တော်တို့ဟိုအပြုသဘောဆောင်ပြီးတော့မှဒီ track 1မှာအလုံးလို့လွယ်ကူအောင်လုပ်ပေးထားတယ်။ပို့ပြီးတော့ဟိုအားကောင်းတယ်ခိုင်ပါတယ်လို့ကျွန်တော်ကဟိုပြောချင်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ ိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေး ਨੇ အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOE မြန်မာပိုင်းကြာတာပတင်းနေမနဲ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရေဝက်အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ကင်းအင်္ဂလိပ်စာသင်ခန်းစာတူယုံကြည်ရအစီအစဉ်နဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင
်ကျွန်တော်တို့မမျော်လင့်တဲ့အခက်အခဲတွေနော်ကျွန်တော်တို့မျော်လင့်တာခက်သီးသီးပေါ့ဗျာအခုတော့ခက်သီးသီးတွေ့တယ်အဲ့ဒါမျိုးတွေတွေ့နေရတယ်လို့ထင်ပါတယ်
ဒါတော့ဥကြောဇန်သာရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါအစီအစဉ်ကိုတင်ပြပေးပါမယ်ဥကြောဇန်သာစူးစီးတင်ဆက်ထားပါတယ်ရှင
်မြန်မာညီညာရေးအတွက်စိတ်ရှည်ဖို့လိုအပ်တဲ့ဆွေးနွေးကောင်းစဉ်နဲ့ Wall Street Journal မှာဥဆောင်ထွန်ရေးသားထားတဲ့ဆောင်ပါကိုဥစွာတင်ပြလိုပါတယ်ရခိုင်ပြည်နာကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကအယုံဆိုင်ပြီးဒေါန်ဆန်းစုကြည်ဟာရခိုင်ကလူတွေရဲ့ဒုက္ခကိုလှည့်လည်စုရဲလို့ဝေဖန်ကြပါတယ်လုံးဝမမှန်ပါဘူးမြန်မာအစိုးရဟာရခိုင်ဒေသညဉ့်ညံတည်ငြိမ်ရေးအတွက်အပြည့်အဝဆောင်ရွက်နေပါတယ်။အမျိုးသားလူမျိုးရေးအကြံပေးခန့်အပ်ခြင်းခံရတဲ့ကျွန်တော်အနေနဲ့လည်းရခိုင်လူထုကိုကောက်ွယ်ဖို့အလေးနဲ့ဆောင်ရွက်နေပါတယ်။ရှုပ်ရှားအပြစ်တင်တာမလုပ်ခင်အချက်လက်မှန်နဲ့လူစည်ပြောဆိုမှုတွေကိုခွဲခြားဖို့လိုအပ်ပါတယ်။ရခိုင်ပြည်ထောင်စုဟာရှုပ်ထွေးပြီးခက်ခဲလှပါတယ်။အရင်ကအမှားတွေကြောင့်စိုးရိမ်မှုမယုံကြည်မှုတွေရှိနေပြီးဖုံဖြူမှုမရှိတာကြောင့်ပိုဆိုးလာပါတယ်။ရခိုင်မွတ်စလင်တွေဒုက္ခရောက်ရသလိုဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေလည်းဒုက္ခရောက်ရပါတယ်။ဗုဒ္ဓဘာသာဝင်ရခိုင်တွေဟာသူတို့ရဲ့အမိမြင်မှာသူတို့လူနည်းစုဖြစ်လာနေတာကိုစိုးရိမ်ရတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဟာအစွန်းရောက်လက်နက်ကင်တောင်းကျမ်းမှုအစ်စ်တမျိုးနဲ့ရင်ဆိုင်နေရတယ်လို့ ICG ခေါ်နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့တလောကသုံးသပ်ပါတယ်။ဒီတောင်းကျမ်းသူတွေဟာသူတို့အကျိုးအတွက်ဒေသခံတွေကိုထိုးကျွေးနေတာဖြစ်ပါတယ်။နိုင်ငံကမီဒီယာကလည်းကမ္ဘောဒီးယားမှာကလေးငယ်တယောက်နှင်ပန်းခံရတာကိုမြန်မာပြည်မှာဖြစ်လင်ဟန်လို့လို့လုံနေမမှန်သတင်းတွေထုတ်လွှင့်ကြပါရယ်ဆင်းဆင်းပြောရင်မြန်မာနိုင်ငံမှာအင်အားအလွန်ကျုံသုံးတာလူဆတ်တာမရင်ကျင်တာကိုလုံးဝလက်မခံပါဘူးရှိရင်အရေးကြီးပါရယ်မွတ်စလင်ခိုင်တွေကိုနှိပ်စက်နေတဲ့ရဲတွေရဲ့ဗီဒီယိုထွက်လာပြီးချက်ချင်းသူတို့ကိုထိမ့်နေခဲ့ပါရယ်ဒီပြဿနာကိုမှန်မှန်ကန်ကန်သုံးသပ်ပြီးရေရှည်အဖြေရရှိဖို့ကူညီဖြည့်ရှင်းနိုင်အောင်ကော်ဖီအန်န်ကော်မရှင်ကိုတာဝန်ပေးထားပါရယ်နှစ်ပေါင်း50အကြာပထမအဆုံးကျင်းပတဲ့ဒီမိုကရေစီနီးနဲ့တက်လာတဲ့အဆိုပါတဲ့အဆက်တန်းဟာတစ်နှစ်ပဲရှိပါသေးတယ်ဒီမိုကရေစီဆိုတာညာတွင်ချင်းတိဆောက်လို့မရပါဘူးစိတ်ရှည်ဖို့လိုအပ်ပါတယ်ဒါအပြင်ပြီးခဲ့တဲ့ဆယ်စုနှစ်တွေကကျွန်တော်တို့ရဲ့လွတ်မြောက်ရေးတိုက်ပွဲကိုထောက်ခံကြတဲ့နိုင်ငံတကာတွေဒီမိုကရေစီရှင်သန်ရေးနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှတ်နိုင်ရေးတို့မှာဆက်လက်ကူညီပေးရဖို့တိုက်တွန်းအပ်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာအိန္ဒိယနယ်စပ်မှာမြန်မာဘက်ကချန်စီယိုခတ်လိုက်ပြီးတဲ့နောက်တင်းမာမှုအစီအမြင့်ချင်းဆိုတဲ့ခေါင်းစဉ်နဲ့ sputniknews.com မှာရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်နိုင်ငံငါးနယ်ကြမ်းမြင့်ရဲ့ပြီး30အကွာမှာမြန်မာဘက်ကချန်စီယိုစတင်တိဆောက်နေပါတယ်။ဒါကြောင့်ကိုဘက်ကနယ်မြေပဲ့မပါသွားအောင်အိန္ဒိယကချက်ချင်းပဲနယ်နိမိတ်တိုင်တာမှုတွေဆက်လုပ်နေပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံဟာအကြမ်းမြင့်မိုင်ပေါင်း1000ကျော်နယ်ချင်းထိစပ်နေပါတယ်။ဒီနယ်စပ်ကိုအိန္ဒိယကသဘုံများခိုအောင်ရာမူရည်စင်းနဲ့လက်နက်ခရမ်းတွေမှန်ခွေရာလမ်းအဖြစ်သတ်မှတ်ထားပါတယ်။2015တုန်းကနဂါတောင်းကျန်းသူတွေအိန္ဒိယစစ်သား18ယောက်ကိုတပ်ဖြတ်ခဲ့ပြီးတဲ့နောက်အိန္ဒိယစစ်သားတွေဟာတောင်းကျန်းသူတွေကိုခြေမှုန့်ဖို့မြန်မာနယ်စပ်ထိဝင်ရောက်ခဲ့ပါတယ်။အိန္ဒိယမြန်မာနှစ်ဖက်စစ်တပ်တွေဒီနယ်စပ်တစ်ချောင်းမှာနောက်ပိုင်းပူးတွဲစစ်မှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့အိန္ဒိယဘက်ကတော့ဒီနယ်စပ်ကိုအခိုင်အခန့်လုပ်ဖို့မလုပ်ဆောင်ခဲ့ပါဘူး။ဒီလိုခြံစည်းကိုခတ်လိုက်ရင်နယ်စပ်တစ်ဖက်တစ်ချက်ဝင်ထွက်သွားလာနိုင်ရတဲ့နဂါလူမျိုးတွေကိုထိခိုက်ပြီးအိန္ဒိယနဲ့နဂါညီညာရေးဖြစ်စဉ်လမ်းလျှော်သွားမှဆိုရင်ရပါတယ်။နဂါသဘုံတွေကအင်အားအကောင်ဆုံးဖြစ်တဲ့ Isaac Muiva ရဲ့ NSCA ကချန်စီယိုကိစ္စကိုအပြင်းထန်ကန့်ကွက်ပါတယ်။သူတို့ရဲ့ဘိုးဘွားမျိုးကိုခွဲခြားတာလုံးဝလက်ခံနိုင်မယ်မဟုတ်ဘူးလို့ NSCN ကကြေညာထားပါတယ်။ဒီချန်စီယိုခတ်တဲ့ကိစ္စကိုအိန္ဒိယအစိုးရကဝန်တားပေးဖို့လဲဒေသခံတွေကတောင်းဆိုနေတယ်လို့ကြေညာထားပါတယ်ခင်ဗျာ
။သောတာရှင်များရှင်
အနေနဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာအကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးအတွက်ကြိုးပမ်းမှုတွေရှိခဲ့တာကြောင့်အရင်ထက်ဆိုင်တိုးတက်မှုလက္ခဏာတချို့တွေ့ရတဲ့အကြောင်းကမ္ဘာတဝန်းအခွင့်အရေးလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစိုးရခန်းစားတက်ကဖော်ပြပါတယ်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးတယ်လဲနှစ်ပေါင်းများစွာအမြင့်တွဲနေတဲ့အခွင့်အရေးလိုက်စားမှုပြဿနာကိုတိုက်ဖျက်ရေးမှာဘာတွေလှုပ်ဖို့လိုနေသေးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။သောတာရှင်နေအနေနဲ့လက်ပေးလက်ယူမှုနဲ့ပတ်သက်လို့ကိုယ်တွေ့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ရာဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုင်းရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။တိုင်းရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ဒေါ်လာရှင်တွေကိုထပ်မံဖိတ်ခေါ်ပြရစီရှင်။အခုတော့အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လာလာသန်စီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မင်းတင်ပြမယ် EDM အသုံးက
Close Call
ဖြစ်ပါတယ်။စာလုံးပေါင်းကC L O S E close ka kada ni da C A L L kora kora ဆိုတော့စကားဝိုင်းလုံးရဲ့တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကန်ကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our houseBefore it was burned down, it was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လी။လက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီယေကနေတီတီကလေးလွတ်တာကိုပြောချင်ရင် idiom အသုံးအရဘယ်လိုပြောမလဲ
close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တော်လှန်တန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်အခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ NLD အစိုးရနဲ့အခက်အခဲများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ NLD အစိုးရအနေနဲ့တာဝန်ယူချိန်ကစလို့မျှော်လင့်မထားတဲ့အခက်အခဲတွေရင်ဆိုင်ခဲ့ရပြီးအဓိကအခက်အခဲဟာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ခြင်းမရှိတာပဲဖြစ်တယ်လို့ NLD ဗဟိုအလုပ်မှုဆောင်ဦးညံဝင်းကပြောကြားလိုက်ပါတယ်ဒီအခက်အခဲတွေကိုကင်တွယ်ပုံတွေနဲ့ပတ်သက်ပြီးဦးကျော်စန္ဒာကဦးညံဝင်းနဲ့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်
မဆုံးမိကျင်တာဆရာတို့ NLD အစိုးရတာဝန်ယူပြီးကြတဲ့ကအခုကြုံလာတဲ့အထိအောင်မြင်မှုတွေဟာကျဉ်းနှံနှစ်သိန်းလောက်တဲ့အချိန်ကြီးရှိပါလားသူတို့မဟုတ်တာပို့ပြီးတော့စိန်ခေါ်မှုတွေများပို့ပြီးများနေသလားဆိုတာနည်းနည်းပထမဆုံးအကြံပြုသုံးသပ်ပြောဆရာပို့ပြီးအောင်မြင်မှုရှိခဲ့တဲ့ထင်သလားအခက်အခဲတွေပို့တွေ့ရတယ်လို့ထင်ပါလားဆရာ
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ကျွန်တော်ထင်မြင်ချက်အနေနဲ့တော့အခက်အခဲတွေပို့ပြီးတော့တွေ့ရတာကျွန်တော်တို့မမျှော်လင့်တဲ့အခက်အခဲတွေကျွန်တော်တို့မျောလင့်တာခက်သေးသေးပေါ့ဗျာအခုတော့ခက်ကြီးတွေ့တယ်အဲ့ဒါမျိုးတွေတွေ့နေရတယ်လို့ထင်ပါတယ
်အဓိကအဖြစ်အဲ့ဒီအခက်ခဲတွေဟာပြည်တွင်းလားပြည်ပလားဘယ်ဟာပြောချင်ပါလဲဆရာအဓိကအဖြစ
်ကျွန်တော်ကပြည်တွင်းကိုပဲပြောတာပ
ါဟုတ်ကဲ့
ကျွန်တော်တွေ့နေတဲ့အခက်ခဲကပြည်တွင်းကအဓိကပ
ါလူတို့ရဲ့မျောမှန်းချက်သိမ့်များလွန်းနေလို့လူတို့ရဲ့ဆန္ဒအတိုင်းဖြစ်မလာနိုင်တာများအဲ့ဒါကိုအခက်ခဲတစ်ခုလို့ဆရာပြောချင်ပါလား
ဟုတ်ကဲ့ဒီလိုလဲပြောကြပါတယ်ဒီလိုလဲတွေ့ကြပါအမေတကယ်လက်တွေ့ကျွန်တော်တို့လူလူနဲ့နှီးစတဲ့နေရာမှာနေပြီးတော့ပြောကြည့်ရင်တော့အဲ့ဒီလိုမဟုတ်ဘူးလူလူကဒီလောက်တောင်းဆိုနေတာမဟုတ်ဘူးဒါပေမဲ့လို့အောင်မြင်မှုအတိုင်းတာလဲလွတ်နေလို့လူလူက ဒီလိုတော့မြင်လာပါတယ
်ဆိုတော့လူသူဆိုလို့လူသူနဲ့ထိတွေ့ဆက်ဆံမှုညသာအဖြစ်နိုင်ငံရေးသမားတွေဟာအနာရလာတဲ့အခါလူသူနဲ့တဖြည်းဖြည်းကင်းကွာသွားတယ်လူသူအတန်ကိုတိုက်ရိုက်မကြဘူးလူသူနဲ့တိုက်ရိုက်ထိတွေ့မှုနည်းတယ်ဆိုပြီးသုံးသပ်ကြပါတယ်ဆရာတို့ NLD ပါတီမှာတရက်မြန်ရင်ခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့လူလူနဲ့ထိတွေ့မှုလူလူအတန်ကဒေါန်ဆန်းစုကြည်နာကိုတိုက်ရောက်ပါလေဆရာ
ကျွန်တော်အမြင်ပြောရင်တော့တိုက်ရိုက်ရောက်ပါလေဒါမလို့အခုနပြောနေတဲ့အကျက်ခဲဆိုတာတွေရဲ့ကိစ္စကြောင့်အောင်မြင်သေးလောက်မအောင်မြင်သေးဘူးလို့ကျွန်တော်တို့ဒီလိုပဲပြော
ဆောက်ဟုတ်ကဲ့ဆရာကျွန်တော်အခက်ခဲကိုပြောကြရပါလို့ဆရာအကြီးအကျယ်ဆုံးအခက်ခဲပါလေဆရာ
ဟုတ်ကဲ့ပါအကြီးမားဆုံးအခက်ခဲကဖွဲ့စည်းပုံကြီးကဥပဒေကဒီမိုကရက်တစ်ဥရီဖြစ်ဖို့အရေးကြီးဆုံးဖြစ်ချော
။ဆိုတော့အဲ့ဒီဟာကိုရွေးကောက်ပွဲမတိုင်ခင်အထိကတော့အများကြီးပြောခဲ့တယ်ရွေးကောက်ပွဲမဲဆွဲတဲ့ကာလမှလည်းပြောခဲ့တယ်ရွေးကောက်ပွဲပြီးလို့ NLD အစိုးရတာဝန်ဆိုင်ယူတဲ့အချိန်နောက်ပိုင်းမှာဒီကိစ္စကိုလုံးဝကင်နာမတွေ့ရတော့ပါဘူး။ဘာဖြစ်လို့လဲဆရာ
။ကျွန်တော်တို့ဘာဖြစ်လို့လဲလို့ဆိုတော့ဥပဒေပြဋ္ဌာန်းချက်ရကျွန်တော်တို့ကကင်တယ်ခွင့်ကိုမရဘူးဖြစ်တယ်နော်ဥပဒေကဒီလိုအခြေအနေမျိုးဆိုတာကျွန်တော်တို့ကအခုမှပြောနေတာမဟုတ်ဘူးအရင်တည်းကလည်းပြောပါတယ်သိလည်းသိပါသို့တော့ရွေးကောက်ပွဲအနိုင်ရရင်နော်ဒီဥစ္စာဖြည်းဖြည်းချင်းနော်ချောမွေသွားမယ်နော်အဲ့ဒီလိုကျွန်တော်တွေးနေတယ်တကယ်လက်တွေ့မှာအကြည့်ချောမွေတယ်ကျွန်တော်တို့တကယ်အခက်အခဲကိုလည်းမကျော်နိုင်သေးဘူးအရေးကြီးဆုံးပြည်သူလူထုကိုအကျိုးပြုတဲ့စစ်သားတွေရုပ်ဖို့နေရာမှာအဲ့ဒါတွေကအနောက်ဆက်အခက်ခဲတွေအများကြီးဖြစ်စေပါတယ
်။တချို့ကသုံးသပ်ပါတယ်အထူးသဖြင့်ပြည်ပကပညာရှင်ဆိုတဲ့ပုဂ္ဂိုလ်တွေကဘယ်လိုသုံးသပ်လဲဆိုရင်တက်မတော်ဟာပြည်ထောင်စုမပြိုကွဲရေးကိုသူတို့စိတ်ချတဲ့အခါမှမှနောက်ဆုံးမယ်အထူးသဖြင့်တိုင်းရင်းသားညီညွတ်ရေးကိစ္စတိုင်းရင်းသားနဲ့ငြိမ်းချမ်းရေးပြဿနာဟာသူတို့စိတ်ချလက်ချဖြစ်တဲ့အခြေအနေရောက်ရင်တဖြည်းဖြည်းနောက်ဆုံးမယ်လို့ဆိုပါတယ်ဆိုတော့အဲ့ဒါကမှန်ပါလားဆရာသူတို့မှအဲ့ဒါကိုရင်မဲ့ရှာပြီးအကြောင်းပြသလားအဲ့လေကျွန်တော်နှစ်ဖက်စဉ်းစားကြည့်ပါ
ကျွန်တော်အမြင်တော့ရမေရှာပြီးအကြောင်းပြတယ်လို့ပဲမြင်ပါတယ်ကျွန်တော်တို့ဟိုတကယ်တမ်းအပြစ်တိုင်းကြီးကိုတကယ်ချစ်ကြလို့ရှိရင်တိုင်းကြီးချစ်တဲ့အလို့ကိုဝိုင်းလို့ကြာမှာနော်အခုကအဲ့ဒီလိုမဖြစ်ပဲနဲ့ဒီဘိုင်းကစူးစမ်းတယ်ဒီဘိုင်းကဟိုလိုပေါ့နမကောင်မှုအဲဂျုံပြီးတော့ပြောလိုက်ရင်တော့ဖွဲ့စည်းပုံခြေဥပဒေခြေကဥပဒေမှာရှိတဲ့အတိုင်းပဲရှိနေတဲ့ဖွဲ့စည်းပုံခြေကဥပဒေကပြည်သူလူထုရဲ့နော်အော်ဒီရဲ့ဌာနနဲ့မကိုက်ညီတဲ့အချက်တွေအဲ့တော့အဲ့ဒါကြီးကိုဒါပဲလို့ပြောရင်တော့မတင်တော့ဖြစ်ပါလေ
ဟုတ်ကဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့ညီညာရေးစည်းစပ်တဲ့နေရာမှာတချို့တိုင်းရင်းသားတွေကပြောပါတယ် MCA သဘောတူညီချက်ပြည်လုံးကျောက်အပြစ်ခရဆိုင်သဘောတူညီချက်နဲ့ပတ်သက်ပြီးတော့ပြန်ပြင်ဖို့တိုင်းရင်းသားတွေတင်ပြပေးမယ်ဒေါန်ဆန်းစုကြည်ကအဲ့ဒါကိုလုံးဝအရှုံးပေးပဲဒီအတိုင်းပဲလက်မှတ်ထိုးဖို့ပြောနေတယ်ဆိုတာအဲ့ဒီကိစ္စမှာတော့တမတော်ရဲ့ဖိအားပါပါသလားသူတို့မို့ဒေါန်ဆန်းစုကြည်ကပြင်ပြလို့မရနိုင်ဘူးလားလို့သူတို့သုံးသပ်ကြပါလိမ့်ရှင
်ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီ NCA ကဲဟာကိုပြင်ဖို့ကိစ္စတဲ့ကိုအလုံးပါဝင်လက်မှတ်ထိုးနေဖို့အင်အားပိုရေးကြည့်မယ်ကျွန်တော်တို့အမျိုးမျိုးပြောကြပါတယ်ဒါကျွန်တော်တို့ကခုအမြင်တော့မဟုတ်ပါဘူး။အဲ့တော့ဘယ်ဘက်ကပဲပါမှာပြင်ရမယ်။နော်။ပြင်ရမယ်။လိုအပ်ရင်ပြင်မှာ။ဒါမပြင်ဘူးလို့ကျွန်တော်တို့NLD ရောဥက္ကဋ္ဌရောဒီလိုပြောခဲ့တာတခုမှမရှိပါဘူး
။အခုပြန်ပြီးတော့ဒီအတိုင်းပဲမပြင်ပဲလက်မှတ်ထိုးပါလို့ပြောတယ်လို့ဆိုရဆရာ။ဘယ်နဲ့ပြောကြ
။ဟုတ်တယ်။ကျွန်တော်တို့ဒီဥစ္စာပြင်မှုမပြင်မှုဆိုတာလက်မှတ်ထိုးလိုက်ပါ။ပြင်မှုကိစ္စကလည်းတည်ကြတော့လို့ရပါတယ်။ဒါတော့တခုကိုတခုအမိသည်မရှိပဲနဲ့အတင်းရှိနေကြတဲ့သဘောဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ
်။ဆိုတော့အခု27ရာစုပင်လုံကိုဒုတိယအကြိမ်ခေါ်ယူမယ်စီစဉ်ထားပါရဲ။အဲ့ဒီမှာတော့ဘယ်လောက်ရွေးမယ်လို့ထင်ပါလဲဆရာ။အရင်နဲ့ပို့ပြီးတော့လက်ရှိအခြေအနေနဲ့ပို့ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့ဒီငင်းရရင်တဆင်အတ္တကရဆေးရရော political dialogue ပေါ့နော်ဟိုဟိုနေပေါ့ငင်းရရရအဲ့ဒီဆိုဆိုရင်ဒါကြီးကအလုံးတစ်ပြိုင်တည်းသွားမှာတစ်ခုပြီးမှတစ်ခုလုံးမယ်ဆိုရင်ဘယ်အလုံးမှအလုံးမဖြစ်ပါဘူးအဲ့ဒါအဓိကအလုံးဒီလိုပဲသဘောပေါက်ပြီတင်ပါလေ
ဆိုတော့ဆရာကဒီဒုတိယအကြင်ကျင်းပပြီးအချိန်နဲ့ထူလာမယ်ရွေးလာမယ်လို့ထင်ပါလ
ားယုံကြည်ပါတယ်ယုံကြည်ပါတယ
်နောက်တချို့ကအခုနောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပြန်ပြီးတော့ဆစ်ဖြစ်တဲ့ကိစ္စမှာ energy အစိုးရဟာဒါညဉ့်ဉန်းရေးဘာညာသိပြောတာမတွေ့ရဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဘက်ကထိုးစစ်ကိုပဲအစိုးရဘက်ကထိုးစစ်စင်နဲ့ကစားဘက်ကယက်တီပြီးတော့ပြောနေတယ်ဒါတက်မတော်ဘက်ကထိုးစစ်ကိုဘက်မှာယက်တီပြီးပြောနေလို့လည်းတချို့ကသုံးသပ်ကြပါတယ်ဆရာဘာပြန်ပြောလို့ပါလဲ
ကျွန်တော်တို့ကအဲ့ဒီကိစ္စတွေကိုအဲ့ဒီလိုနေတိုင်းတည်းမှာပြောရုံမို့မဟုတ်ပါတိတိဆိုင်ဆိုင်နဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်မယ်နော်ဘောပြစ်ကစက်စင်းကြီးဆိုပြီးတော့လှုပ်ထားပြီးတော့ပြင်းနေခံနေတယ်ဆိုတဲ့အခြေအနေမှာဘယ်သူကစတာလဲနော်ဟိုဘက်ကစတယ်ဘယ်ကစတယ်အမျိုးမျိုးပြုံးနေကြတယ်အဲ့ဒါကစုံစည်းပြီးတော့လုံးဝပြည်လည်မဲ့ကိစ္စမျိုးပြောနေတယ်တော့ဘာမှဖြစ်လာမှာမဟုတ်
ဟုတ်ကဲ့နောက်နိုင်ငံသားဆန်ရေးနဲ့ပတ်သက်ပြီးတော့မေးကျင်ပါတယ်အာဆီယံတဲ့မှာအနေဒီအစွာတက်လာပြီးကြတဲ့မြန်မာနိုင်ငံဟာအတော့ကိုမျက်နှာပွင့်လန်းလာခဲ့ပါတယ်ကျွန်တော်လည်းဒီချိန်တုန်းကအာဆီယံကိစ္စနဲ့ပတ်သက်ပြီးတော့ဘန်ကောက်ပြည်တော်မှာထိုင်ခဲ့တဲ့ဥက္ကဋ္ဌအများကြီးလှုပ်ခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့နည်းနည်းအဲ့ဒီဘက်ကစင်ခေါ်မှုတွေတွေ့လာပါတယ်အထူးသဖြင့်မလေးရှားနိုင်ငံကစပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာပဲလို့သုံးသပ်လိုပါတယ်မလေးရှားရဲ့ပြောကြားချက်ကိုပြည်မကလူတွေတချို့ကတခြားဗန်မလိုက်တဲ့ထိုင်းကပညာရှင်တွေကလည်းပြောကြပါတယ်ဒီမလေးရှားဝန်ကြီးကသူနိုင်ငံရေးတိခါကြနေတာကိုအဖတ်ဆက်ဖို့အတွက်ဒီဟာကိုကင်ပြီးကစားနေတယ်လို့ဆရာရဲ့သုံးသပ်ချက်လည်းကြားချင်ပါတယ်
အော်ကျွန်တော်တို့ကဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီလူမျိုးတွေကိုနော်ဒုက္ခဆုခရအောင်ဒီလူတွေကိုဟိုကယ်တင်လို့မရအောင်ကျွန်တော်တို့ဘာတစ်ခုမှမလုပ်ခဲ့ဘူးအဲ့တော့အဲ့ဒီလူတွေကိုကယ်တင်လို့မရအောင်ဆက်ကယ်ဖြစ်စီတာအချို့သောနိုင်ငံတကာအုပ်စုအတိုင်းဝန်ကလုပ်လို့အဲ့လိုဖြစ်နေတာကျွန်တော်တို့ကဖြည့်ရှင်းနေတယ်သူတို့ကဖြည့်ရှင်းလို့မရအောင်လုပ်တယ်ဒီဥစ္စာတွေကကျွန်တော်လက်တွေ့အားဖြင့်ကျွန်တော်ဒီမှာတွေ့နေရ
ဆိုတော့အခုအင်ဒိုနီးရှားရဲ့ပါဝင်မှုကရောဘလောက်မလေးရှားနိုင်ငံရဲ့သဘောထားကိုတုံ့ပြန်နိုင်မယ်အဲ့ဒါကိုဖာထေးနိုင်မယ်မလေးရှားကိုဒီလမ်းစဉ်တိုင်းလိုက်လာအောင်ဆွဲဆောင်နိုင်မယ်လို့ဆရာမျှော်လင့်ပါလားအင်ဒိုနီးရှားရဲ့လိုရပေါ့
ကျွန်တော်တို့အင်ဒိုနီးရှားရဲ့သဘောထားအသေးအရေးရှိပါတယ်အင်ဒိုနီးရှားလူ့ရေးအဖြစ်နော်အရေးအတွက်များပြားတဲ့အဲ့ဒီဘာသာဝင်တွေအများကြီးရှိပါတယ်အင်ဒိုနီးရှားရဲ့သဘောထားအဓိကမြန်မာနိုင်ငံရဲ့ဒီကဒနာနဲ့ပတ်သက်ပြီးတော့အဓိကအကြောင်းများဟန်နိုင်တဲ့ကိစ္စလို့ထင်ပါတယ
်။အဲဒီခိုင်ဒေသဖွံ့ဖြိုးရေးဆိုတာလည်းပဲနိုင်ငံတကာကပြောကြတာများလာပါပြီ။ဒီဒေသဖွံ့ဖြိုးအောင်လုပ်ပေးမယ်ဆိုတာနိုင်ငံတကာအဖွဲ့အစည်းပေါင်းစုံနိုင်ငံပေါင်းစုံကပြောပါတယ်။ဒီပြဿနာဖြစ်နေတာလည်းကြားပါပြီ။ဒါပေမဲ့လောလောဆယ်မှာဘာမှဖွံ့ဖြိုးတိုးတက်မှုနဲ့ရှိမလာသေးဘူးလို့သုံးသပ်ကြပါတယ်။အဲ့ဒါကောဆရာ
။ဟုတ်ပါတယ်။ဖွံ့ဖြိုးတိုးတက်မှုရှိပါအောင်။ဘာလို့ဖွံ့ဖြိုးတိုးတက်မှုမရှိလဲဆိုဒီမှာတကယ်နိုင်ငံရေးကြေညာကိုမရှင်းနိုင်တော့နိုင်ငံရေးကြေညာမရှင်းမနဲ့ဟိုကျွန်တော်စီးမီးလိုနဲ့ကုနေတာရေရှည်ဖြစ်နေတဲ့အတွက်ဒီလိုဖြည့်ရှင်းလို့မရတာလို့ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ NLD ပါတီတွင်ကိစ္စဖြစ်ပါတယ်အထူးဖြင့်ခေါင်းဆောင်မှုဆက်ခံရေးဖြစ်ပါတယ်အဲ့ဒီကနေပတ်သက်ပြီးတော့ NLD မှာပြင်ဆင်မှုဥတီမရှိသေးဘူးလို့တချို့ပြောကြပါတယ
်ဟုတ်ကဲ့ပါဒါလည်းတော့ဒီစင်းရခဲ့တဲ့ပြဿနာပါ NLD မှာတောက်လျှောက်ကျွန်တော်တို့အပါအဝင်လှုပ်လာတဲ့လူတွေဟာဘာတန်ရုံးစင်မှာတူရှိဘူးနိုင်ငံရေးတန်ရုံးစင်ဒီမိုကရေစီတစ်ခုထဲနဲ့လှုပ်ခဲ့ကြဒီလိုလူတွေအများကြီးရှိနေတဲ့အတွက်အခုနစက္ကန်ကြီးကိစ္စမှာအထူးစိုးရိမ်စရာတော့မရှိသေးဘူးလို့ပဲကျွန်တော်ယူဆပါတယ
်မရှိသေးဘူးဆိုတာဆရာတို့ကဟုတ်တယ်ဘာမျှော်မှန်းချက်မှမရှိပဲဒီဆရာတို့ရဲ့ first generation leadership ခေါ်မှာပေါ့ဒီပုဂ္ဂိုလ်တွေကတော့ဟုတ်တယ်တကယ်ကိုကျိုးဆုံးပြီးဘာမှမမျှော်လင့်ပဲတိုင်းပြည်တွေပဲလုပ်တာအဲ့လိုလူမျိုးဆရာတို့လိုလူမျိုးနောက်ထပ်ဆက်ပြီးတော့အစားထွက်နိုင်မယ့်လူတွေရှိပါပြီလား
အာကျွန်တော်ရှိပါတယ်ကျွန်တော်တက်နိုင်နေတာလိုအပ်တဲ့ဟိုပြည့်ရှာနေတယ်လို့တော့မပြောနိုင်ဘူးပေါ့ဗျာသို့တော့ရှိပါတယ်လို့ပဲပြောချင်ပါတယ်
ဥကြောစင်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့သူယုံကြည်ရအစီအစဉ်လည်းဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ Fulbright ပညာသင်ဆုရပြီးအမေရိကန်ပြည်ထောင်စုမှာနိုင်ငံတကာပညာရေးဆိုင်ရာမဟာဘွဲ့တင်နန်းတက်ရောက်နေတဲ့မတ်နန်းကေသွေးရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင်။
ပါပါနော်ဒီသူယုံကြည်ရအစီအစဉ်ကိုလယ်ရီရွာလေးဘက်ကလူတွေနားထောင်ဖြစ်တယ်လို့ပြောတာနဲ့ပို့ပြီးတော့စိတ်ဝင်စားသွားတယ်ပေါ့နော်ကိုကိုတိုင်းလည်းနေရာဖြစ်တယ်နောက် နေရလူတွေနောက်ကျမတို့တိုင်းသားလူငယ်တွေအတွက်အများအားတစ်ခုခုလို့ပေးချင်တယ်ကြောက်ကြချင်တယ်အဲ့လိုသိရှိတယ်ပေါ့နော်အကြောင်းလို့ဒီအစီအစဉ်မှာပြောဖို့ကိုဆုံးဖြတ်လိုက်တာပါအမ်ကျမတို့ကမှယုံကြည်တာတစ်ခုอ่ะပေါ့နော်ကိုကဘယ်မှာပဲနေနေနောက်ဘယ်လောက်ပဲဆင်းရဲဆင်းရဲနောက်ဘယ်လောက်ပဲဖြစ်နေခံနေရပါစေပေါ့နော်နောက်တစ်ခုอ่ะဘယ်လောက်ပဲမျောလင့်ချက်မရှိပါစေနောက်ပြီးတော့ကိုကဘာကိုယုံကြည်တာလဲဆိုတာကိုမတိပဲနေပါစေအဲ့လိုအခြေအနေမှာဆိုလို့ရှိရင်စိတ်တက်မကြပဲနဲ့လက်ရှိကိုရတဲ့အချိန်နောက်ရှိတဲ့ဒီအရေးအမြင့် resource ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးအသုံးချခြင်းပဲဆိုတဲ့အယုံကြည်ရလေးတစ်ခုပဲရှိပါတယ်ကျွန်မစီမှာလေနောက်ဟိုပါပေါ့ဘာစိတ်ထားလဲထပ်ပြီးရရှိခဲ့လဲဆိုတော့အာဘာယုံကြည်ရမလဲဘာလုပ်ရမလဲဆိုတာမသိတာစိတ်ပနာမရှိဘူးဒါကစနစ်ကြောင့်ဖြစ်တာပြီးဖို့အခွင့်အရေးမရခဲ့လို့ဖြစ်တာပေါ့နော်အဓိကကအကျိုးရှိတာကိုတစ်ခုခုလုပ်နေရမယ်ကိုယ့်အတွက်အကျိုးရှိတာတစ်ခုမလုပ်ရင်ကျွန်မအတွက်ပုံပြီးဆုံးရှုံးမယ်ပေါ့နော်အဲ့လိုယုံကြည်ရလေးနဲ့ပဲကျွန်မအလုပ်တွေလုပ်ခဲ့တာပေါ့နော်နောက်ကျွန်မငယ်ငယ်တုန်းကဒီနိုင်ငံရဲ့အနေထားကနာကမ်လားအနာကမ်မှာပေါ့နော်ဘာဖြစ်လာမလဲဆိုတာကိုမသိထားတဲ့အနေထားမှာရှိနေတော့လေကိုယုံကြည်တာရှားတာတကယ်ကိုခက်ခဲတယ်ဟိုကျွန်မကိုယ်တိုင်လည်းဘာကိုယုံကြည်ရမလဲဆိုတာတကယ်ငယ်တုန်းကတော်တော်လေးစဉ်းစားဖို့ခက်ခဲခဲ့တယ်ပေါ့နော်အခုကပြောတယ်လို့စဉ်းစားဖို့စနစ်ကလည်းအားမပေးခဲ့တော့လေအဲ့တော့အများကဟိုကျမစာတင်ပေးခဲ့တဲ့လူငယ်လေးတွေကမေးတယ်ခဏခဏသူတို့ဘာကိုယုံကြည်ရမလဲဘာလုပ်ချင်တာလဲသူတို့မသိဘူးပေါ့နော်အဲ့လိုမေးလာတဲ့အချိန်ကျရင်လည်းကျမဒီလိုပဲသူတို့ပြန်ပြောပေးခဲ့တယ်ပေါ့ရှိတဲ့အချိန်လေးမှာဘာမှတွေ့ဝေမနေပဲနဲ့ရှိတဲ့အရင်းမြစ် resource တွေကိုအသုံးပြုအသုံးချအဲ့ဒါစဉ်ကိုယ့်အတွက်အချိန်ချင်းမှာအဆင်ပြေလာနိုင်မယ်ဆိုပြီးသူတို့အများပြောပေးတယ်ကိုကိုကိုအားတဲ့အချိန်မရှိအောင်ပေါ့နော်အလုပ်လုပ်ခဲ့တယ်လေ့လာခဲ့တယ်အထူးသဖြင့်2014ကနေစတင်2016ခုပေါ့နော်ဒီလိုလာပြီးကျောင်းမတက်ခင်လှုပ်တယ်ရမ်းလှုပ်ခဲ့တယ်အဲ့ဒါလှုပ်ရင်းလိလာရင်းနဲ့လည်းပညာရတင်သူလျှောက်တယ်ပေါ့နော်ကျွန်မအခုလိုဟိုအနေအထားတစ်ခုထိသိလာဖို့ပြောဆိုနိုင်ဖို့ကလည်းဆယ်ဆင်းနှစ်တစ်ခုလောက်ချိန်ပေးခဲ့ရတော့လေအခုထိလည်းကျွန်မလိလာတဲ့လိလာတဲ့အချိန်မှရှိသေးတယ်ဘာမှတအားမသိသေးဘူးပေါ့နော်အဲ့တော့ဘာအခက်ခဲတွေစိန်ခေါ်မှုတွေရှိနိုင်လဲဆိုတော့ဟိုလူတွေအသီးမပြူလာခံချင်မှခံရမယ်အဲ့လိုမျိုးတွေရှိရပေါ့နော်နောက်ခုကျမမြောက်ရတဲ့အဓိကအကြောင်းအရာယုံကြည်ရလေးအဲတခုကအာကျမလိုပဲကျမကြုံခဲ့တယ်လို့ပဲပေါ့နော်ဘာလို့ယုံကြည်ရမှမသိဘူးဘာလို့ရမှမသိဖြစ်နေတဲ့လူငယ်တွေအတွက်အထောက်ကူဖြစ်မယ်လို့ထင်ပါတယ်ဒီယုံကြည်မှုလေးဒီယုံကြည်ရလေးတခုလည်းပဲတစ်ခက်ခဲတဲ့အလုပ်တွေရန်လုပ်နိုင်ခဲ့တယ်အမ်ဒီလိုလုပ်တာလည်းကျမတို့အကျိုးရှိမယ်ထင်လို့လုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒါလည်းကျမတို့ပဲမဟုတ်ဘူးအများအတွက်လည်းအကျိုးတွေအဖြစ်ခဲ့တယ်ပေါ့နော်ဖြစ်နေတော့မယ်ပေါ့နော်အဲ့ဒါလေးကလည်းကိုယ်စိတ်ကြည်နတ်မှုဖြစ်စေတယ်။ဟောပေါ့အဲငါတိုင်းပြည်အတွက်အဲအုတ်တစ်ချက်တဲတပွင့်အလုံးလုံးနေလဲဆိုပြီးတော့လေအဲ့လိုမျိုးစိတ်ထားလေးနဲ့ဟိုအဲ့လိုမျိုးစိတ်ကြည်နတ်မှုလေးရတယ်ပေါ့နော်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ကျမတို့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းအမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန့်ပေါင်းတပ်ဖွဲ့တွေကအိုက်ဇဲရီပေါ်ခြေမုံတိုက်ခိုက်နေမှုဟာတိုးတက်အောင်မြင်မှုတွေရရှိနေပါတယ်။အဓိကကြတဲ့ခန္ဓာနှစ်ခုကတော့အိုက်ဇဲအဖွဲ့ရဲ့ခေါင်းဆောင်တွေကိုတုတ်တင်ခြေမုံတာနဲ့အိုက်ဇဲရီလက်ကိုကြောက်ရောက်သွားတဲ့နေမီတွေပြန်လည်ပြီးတော့တင်ပိုက်တဲ့လှုပ်ဆောင်ချက်တွေပဲဖြစ်ပါတယ်။ဆီးရီးယားနိုင်ငံအခြေစိုက် IS Islamic State ကြောင့်ဖွဲ့ရဲခေါင်းဆောင်မာမုဒ် El Asawi ဟာဒီဇင်ဘာလ31ရက်နေ့ရက္ကာမြို့ကိုညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်စဉ်မှာတေဆုံးသွားခဲ့တယ်လို့ကာကွယ်ရေးဌာနကအခုလအတွင်းကြေညာခဲ့ပါတယ်။ El Asawi ဟာကာလအတန်ကြာကလေးက ISIS ခေါင်းဆောင်ပိုင်းနဲ့ ISIS ထိန်းချုပ်ထားတဲ့ဒေသတွေအတွင်းငွေကြေးနဲ့ညှို့ချချက်တွေပေးပို့မှုကိုကြီးကြပ်ခဲ့သူဖြစ်ပြီးတော့ ISIS အဖွဲ့ရဲ့ပြပစစ်စင်ကိစ္စတွေတွာလာရေးကိစ္စတွေကိုစီစဉ်ပေးသူဖြစ်တယ်လို့အိုက်ဇဲရဲ့အရှိအလေပိုင်းဒေတာတိုက်ခိုက်ရေးကွန်ရက်ခေါင်းဆောင်အဘက်အယ်ဘာဆတ်အာရီကွိနဲ့ နီးစပ်သူတယောက်လည်းဖြစ်ပါတယ်။အယ်ဘတ်ဆတ်အယ်အကရီဟာဆိုရင်ပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့ကညွန်ပေါင်း၄ချောင်းတိုက်ခိုက်မှုအတွင်းတည်ဆုံသွားခဲ့ပြီးဖြစ်ပါတယ်။အယ်အာဆာဝီဟာပြီးခဲ့တဲ့နှစ်အတွင်းတည်ဆုံခဲ့တဲ့16ဦးမြောက်အိုက်ဇဲထိပ်တန်းခေါင်းဆောင်လည်းဖြစ်ပါတယ်။ဒီလိုဆုံးရှုံးမှုတွေကြောင့်အိုက်ဇဲရဲ့ဒေတာတွင်တိုက်ခိုက်မှုစီစဉ်ဆောင်ရွက်တဲ့ကိုယ့်ရဲ့အဖွဲ့ကြီးအင်အားချင်းနေသွားရတယ်လို့အိုက်ဇဲတိုက်ခိုက်ရေးသမားတွေအနေနဲ့တိုက်ခိုက်ဖို့တဲ့အတွင်းလုံုံရေးကိုပိုးပြီးတော့အာယုံဆိုင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။ဘက်ဂရက်မြို့မှာကျင်းပတဲ့ဒင်းစားရှင်းလင်းပွဲတစ်ခုအတွင်းအမေရိကန်လီတက်ရဲ့ပြောခွင့်ရဗိုလ်မှူးကြီးဂျွန်ဒေါ်ရီယန်ကအကြမ်းဖက်သမားတွေရဲ့လက်တွင်ကြောက်ရွံ့နေတဲ့နယ်မြေတွေလွတ်မြောက်ရေးဖြစ်စဉ်မှာတိုးတက်မှုတွေရရှိနေကြောင်းမှတ်ချက်ပြုပြောကြားခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF တွေဟာရက်ကာမြို့ကိုအဆက်အသွယ်ပြတ်တောက်အောင်ဆက်လက်လှုပ်ဆောင်နေပါတယ်လို့သူကပြောပါတယ်။ဒီလုပ်ငန်းစတင်ခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကစလို့ SDF တွေအနေနဲ့ဆီးရီးယားနိုင်ငံအတွင်းနယ်မြေစတူယမ်ပိုင်900ကိုလွတ်မြောက်စေခဲ့ပါတယ်။ဒီနေရာဟာအိုက်ဇဲရဲ့လူမဆန်စွာပြုမှုအုပ်ချုပ်ခံခဲ့ရတဲ့တောင်းနှက်ချီတဲ့လူတွေရဲ့နေအိမ်တွေရှိတဲ့နေရာလည်းဖြစ်ပါတယ်။အီရတ်နိုင်ငံမှာလည်းအီရတ်ဒုံညုံရေးတပ်ဖွဲ့တွေကညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခတ်မှုအကြမ်းပေးမှုတွေနဲ့အတူမူဆိုးမြို့ကိုလွတ်မြောက်ရေးကြိုးပမ်းရာမှာတိုးတက်မှုတွေရရှိနေတယ်လို့ကာနယ်ဒိုရီယန်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်။မျိုးကိုအပြေဝဝိုင်းထားနိုင်လိုက်ပြီဖြစ်ပြီးရန်သူတွေအနေနဲ့သူတို့ရဲ့တက်ခရီးသမားတွေကိုအထောက်ပံ့ပေးတာတို့အင်အားဖြစ်ပေးတာတို့မလုပ်နိုင်တော့ဘူးလို့သူကပြောပါတယ်။မူဆိုးမျိုးကိုပြန်လည်ရရှိဖို့ကြိုးပမ်းတဲ့နေရာမှာအလွန်ခက်ခဲပြီးတော့အန်ရည်လေးကြီးမားပါတယ်လို့ဗိုလ်မှူးကြီးဒိုရီယန်ကပြောပါတယ်။အခုတော့အချင်းဟာရန်သူဘက်မှမရှိတော့ဘဲအီရတ်လုံခြုံရေးတပ်ဖွဲ့တွေရဲ့လက်မှာရှိနေပါပြီ။သူတို့အနေနဲ့ဒီမျိုးကိုပြန်ပြီးတော့တင်ပိုက်တော့မှာဖြစ်ပါတယ်။အိုက်ဇဲရီဟာရက်ဆက်ကြမ်းကြုတ်ပြီးတော့ဇွဲကောင်းတဲ့ရန်သူတွေဖြစ်ကြပါတယ်။ဒါပေမဲ့စီးရီးယားနဲ့အီရတ်နိုင်ငံတွေမှာအိုက်ဇဲရီကင်းစင်သွားတဲ့အထိအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့ဒေသခံတပ်ဖွဲ့တွေကအပြင်းထန်ဖိအားပေးတိုက်ခိုက်နေမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်စိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ် VOA မြန်မာပိုင်းကြာတာပတင်းနဲ့မနက်ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုစုံဝင်းလိုင်းကြီးညာပေးပါမယ်ရှင်
။အမေရိကန်နိုင်ငံအတွင်းတရားမဝင်ဝင်ရောက်လာနေသူတွေကိုဟန်တားတဲ့တချိန်ထဲမှာပဲတိုက်ပြည်အတွင်းတရားမဝင်ဝင်ရောက်နေထိုင်သူတွေကိုအကာအကွယ်ပေးထားပြီးသူတို့ဘသူတွေဖြစ်တယ်ဆိုတာဘိုးအစိုးရကိုသတင်းပေးဖို့ညှင်းဆုံနေသူတွေကိုထိတ်တရင်ဆိုင်သွားမဲ့အဆိုပြုချက်တစ်နှစ်ရက်ကိုသမ္မတဒေါ်နယ်ထရန့်ကပုတ်ထုံးနေမှာပြဋ္ဌာန်းလိုက်ပါတယ်။မက္ကဆီကိုအမေရိကန်နေဇာမှာတတိုင်းတိဆောက်မဲ့အစီအစဉ်ဟာအဓိကကျတဲ့အခန်းကဏ္ဍမှာပါဝင်နေပါတယ်။အမေရိကန်သမ္မတအိမ်ပြူတော်ကမျှော်မှန်းထားတဲ့အတိုင်းသမ္မတဒေါ်နယ်ထရန့်အစိုးရကအကောင့်ထဲပေါ်လှုပ်ဆောင်မယ်ဆိုရင်ကုလသမဂ္ဂအနေနဲ့ကြီးမားတဲ့ငွေကြေးဖြတ်တောက်ခံရမှုနဲ့ရင်ဆိုင်ရနိုင်ပါတယ်။သမ္မတထရန့်ကဆောင်ရွက်နိုင်ချေရှိတဲ့မူကြမ်းနှစ်ခုကိုသူတို့လက်ခံရရှိခဲ့ကြောင်း The New York Times သတင်းစာမှာပုတ်ထုံးနေ့ကဖော်ပြထားပါတယ်။ပထမမူကြမ်းကတော့ Palestine အစိုးရကိုကုလသမဂ္ဂဒင်းပြီအဖွဲ့ဝင်ဖြစ်ရေးအတွက်ခွင့်ပြုတဲ့ကုလသမဂ္ဂနဲ့လက်အောက်ခံ agency တွေပြည်ပမှာပြည်ထရေးဖျက်ချရေးအတွက်အထောက်ပံ့ပေးနေတဲ့ဌာနတွေဒါမှမဟုတ်အီရန်နဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုကိုရှောင်ရှားနိုင်ရေးအတွက်အထောက်အကူပြုနေတဲ့ကုလသမဂ္ဂနဲ့ပတ်သက်နေတဲ့ဌာနမှန်သမျှကိုအမေရိကန်ကငွေကြေးထောက်ပံ့မှုဖြတ်တောက်သွားမှာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံတကာအဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကအထောက်ပံ့ပေးနေတာတွေကိုလည်း40ရာခိုင်နှုန်းအထိရှော့ချသွားရေးအတွက်လည်းမူကြမ်းထဲမှာအဆိုပြုထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွင်းပြည်ပကဖြစ်နေတဲ့ပြည်내၃ခုကဒေသခံပြည်သူတွေတို့ရဲ့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကတဆင့်အမေရိကန်ပြည်ထောင်စုကဒေါ်လာ5သန်းအကူအညီပေးသွားဖို့စီစဉ်နေပါတယ်။စစ်တပ်နဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ပြည်ခဲ့တဲ့နေ့ထဲပြည်ပကတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကဒေသခံပြည်သူဒုက္ခသည်တွေအတွက်အထောက်ပံ့ပေးသွားဖို့စီစဉ်နေတာဖြစ်ပါတယ်။2016ခုနှစ်အတွင်းကမ္ဘာနိုင်ငံနဲ့ဒေတာပေါင်း186ခုရဲ့အကျင့်ပြတ်ချစားမှုအဆင့်နေထွက်လာတာမှာမြန်မာနိုင်ငံကရမအဖြစ်28မှာအဆင့်နေနဲ့ဆိုရင်136အဆင့်မှာတက်မှတ်ခံရပါတယ်မြန်မာနိုင်ငံရဲ့ရမဟာ2012ခုနှစ်ခရဲကဆိုရင်73မှာပုံများလာပြီးမနစ်ကနဲ့နိုင်ရှင်ရင်6မှာပုံများလာတာဖြစ်ပါတယ်ခင်ဗျာ
တဲ့ရင်ချင်းချုပ်ကိုကိုစုံဝင်းလိုက်တင်ညာပေးခဲ့တာပါရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကတော့ခင်မြတ်သက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Aiden ဦးတကူဖြစ်ပါတယ်ကျမရှားဖောင်ပါကြာတာပတင်းနဲ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.